Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကြိုးစင်ကြပါစေခင်ဗျာ။ UA American Dance ရဲ့2021ခုနှစ်ဧပြီလ21ရက်ဗုဒ္ဓဟူးညပဲ့အစီအစဉ်တွေကိုဒီမဆန်တော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ31 32 51နဲ့ဒုရနာရီဘက်မှာနှက်လက်မီတာ190 kHz 1905တွေကနေဖမ်းယူနားဆင်နိုင်တယ်လို့ view website burmese.vuenews.com နဲ့ Facebook စာမျက်နှာ view burmese news မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညအစီအစဉ်မူကကျွန်တော်ကြော်ကြော်သိမ်းပါဒီကနေ့အပြင်သတင်းစာဆရာကြီးဟန်သာဝူရီဦးဝင်းတင်ကွဲလွန်သွားတာ9နှစ်ပြည့်မြောက်တဲ့နေ့ဖြစ်တာနဲ့အညီမြန်မာနိုင်ငံတော်ဝန်ဆက်နာရှင်ကိုစန့်ကျင်ကြောင်းပြတဲ့အနေနဲ့ရောဆရာကြီးဦးဝင်းတင်ကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ပါအပြာရောင်အင်ဂျီဝတ်လှူရှောင်းမှုလုပ်ခဲ့ကြပါတယ်
။သတင်းစာဆရာကြီးဟန်သာဝူရီနဲ့ကွဲလွန်သွားတာ9နှစ်ပြည့်အချိန်မှနဲ့လူဆွိုက်အပြာရောင်ဒီရှက်နဲ့ပေါ့နော်။ဒါတို့လို့သိကျင်နေတဲ့ဒီရေပုံတွေကိုဒီဖုံးမာရီယာတော်လကောင်၊လောဝါမာရီယာတော်လကောင်လောက်ကြပါရဲ့ဗျာ။
ဒီတင်ပြေဆုံးတဲ့အတူမုံရွာဘက်မှာဒေသခံတွေနဲ့စစ်တပ်အကြအပြန်အလှန်တိုက်ခတ်မှုနောက်ဆုံးအခြေအနေကချင်ပြည်နယ်တွေမှာတိုက်ပွဲပြင်းထန်နေတာနဲ့အများဒေသခံတွေအိုးအိမ်ဆုံးပြေးပြေးနေရတာရွှေလီနဲ့ကျယ်ကောင်ကမြန်မာနိုင်ငံသားအများစုရှိတဲ့နေရာတွေမှာကိုဗစ်ကြောင့်အသွားအလာတွေပိုတင်းကျပ်ထားတာနဲ့ထိုင်းနဲ့မလေးရှားမှာကိုဗစ်စီးကံချိုးဖောက်ပြီးအကြံပွဲဆင်နွှဲတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးအရေးယူခံရတဲ့တွေ့ရင်တွေကိုနားဆင်ကြပါမယ်။တင်ပြေဆုံးကဏ္ဍတွေအဖြစ်လူလူနဲ့ကြမ်းမာရေးမြမအရေးသုံးသပ်ချက်နဲ့အားကစားတင်လှော်မှုကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့မမ်းမြကစေအောင်တို့ကြောပြပါမယ်ခင်ဗျာ
။စနေနေ့မှာကျင်းပမယ့်မြန်မာအရေးအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီအကြီးအကဲပို့ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်မယ်လို့စစ်တပ်ပြောခွင့်ရသူကိုကိုးကားပြီးတော့ဂျပန်နီကေအေရှန်သတင်းကဒီကနေ့ပို့ထုတ်နေမှာဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ့်အာဆီယံအရေးပေါ်အစည်းအဝေးကိုပို့ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်မယ်လို့စစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုထားတာပါ။ဒီမတိုင်ခင်ကလည်းအာဆီယံအစည်းအဝေးကိုပို့ချုပ်မှုချင်းမင်းအောင်လှိုင်တက်မယ်လို့ထိုင်းနဲ့မလေးရှားနိုင်ငံခြားရေးဌာနကပြောဆိုထားပါတယ်။ပို့ချုပ်မှုချင်းမင်းအောင်လှိုင်ဟာအာဆီယံထိပ်သီးအစည်းအဝေးကိုအွန်လိုင်းကနေတက်မယ်လို့သတင်းတွေလည်းထွက်ခဲ့တာကြောင့်လူကိုယ်တိုင်တက်မလားအွန်လိုင်းကတစ်ဆင့်တက်မလားဆိုတာတည်တည်ကိုယ်ကိုယ်သိနိုင်ဖို့ပို့ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူး။လက်ရှိအလဲကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကလည်းအာဆီယံကောင်းဆောင်တွေဂျကာတာမြို့မှာလာမယ့်စနေနေ့ကျရင်တွေ့ဆုံမယ်လို့ဒီကနေ့ပုံထုံးနေ့မှာသတင်းထုတ်ပြန်ပါတယ်။ဝန်ကြီးချုပ်လည်းဖြစ်တဲ့ဘရူနိုင်းဆိုဘွားဟာဆနာဘုခရာကအစည်းအဝေးဥက္ကဋ္ဌဖြစ်တာဝန်ယူမယ်လို့သူယုံကကြေညာချက်ထုတ်ထားပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထည့်သွင်းဖော်ပြထားတာမရှိပါဘူး။မြန်မာအပါအဝင်အာဆီယံအရာရှိတချို့ကတော့ဒီအစည်းအဝေးဟာမြန်မာအရေးတီးခြားလုပ်တဲ့ထိပ်တီးအစည်းအဝေးဖြစ်တယ်လို့အတည်ပြုပြောဆိုထားကြတာပါ။ဒီအစည်းအဝေးကိုဗီယက်နမ်ဝန်ကြီးချုပ်တဲ့ဆမ်မင်ချင်းတက်ရောက်မယ်လို့ဗီယက်နမ်အစိုးရကဒီကနေ့ပဲပြောပါတယ်။ထိုင်းနိုင်ငံကတော့ဝန်ကြီးချုပ်ကိုယ်တိုင်တက်ရောက်မှာမဟုတ်ပဲနိုင်ငံခြားရေးဝန်ကြီးကိုဆီလိုမယ်လို့ထိုင်းဝန်ကြီးချုပ်ကပြောထားပါတယ်။မြန်မာအရေးအာဆီယံထိပ်သီးအစည်းအဝေးကျင်းပနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာကုလအတွင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘူဂနာဂျကာတာမြို့ကိုလာရောက်မယ်လို့သိရပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မှာမဟုတ်ပေမဲ့လို့အစည်းအဝေးပေးပန်းမှာဆွေးနွေးပွဲတွေလုပ်သွားဖို့ရှိတယ်လို့လည်းသိရပါတယ်။မြန်မာအရေးကိုအာဆီယံအသင်းကြီးအနေနဲ့ကြားဝင်ညှိနှိုင်းကတ်တယ်ဖြည့်ရှင်ဖို့အိန္ဒိချင်းတရုတ်ရောအမေရိကန်ပြည်ထောင်စုကရောကမ္ဘာကုလသမဂ္ဂအသင်းကြီးကပါ၆ခံပြောဆိုထားကြတာပါ။ပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒလက်ခံထားတဲ့အာဆီယံအသင်းကြီးမှာမြန်မာအရေးဆွေးနွေးမှာဖြစ်တဲ့အတွက်ဒီအစည်းအဝေးကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖိတ်ကြားတင်တယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APSR ကဧပြီလ20ရက်နေ့မှာကြေညာချက်ထုတ်တိုက်တွန်းထားပါတယ်။NUG ရဲ့အတန်းကူနားမထောင်မနဲ့မြန်မာအရေးကိုပြည့်ပြည့်စုံစုံဆွေးနွေးနိုင်မှာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြထားတာပါရက်ဆက်ကြမ်းကြုတ်စွာအာဏာသိမ်းထားတဲ့သူရဲ့လိုရက်ကိုလုံးဝတဝမခံညှဉ်းဆန်ထားတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုလည်းမြန်မာပြည်သူကိုစားအာဆီယံအစည်းအဝေးကိုဖိတ်ခေါ်ထားတာမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းသိအောင်လုပ်ရမယ်လို့လည်းကြေညာချက်မှာအကြံပြုထားပါတယ်လူအခွင့်အရေးလှိလာဆောင်ကြီးအဖွဲ့ HRW ကတော့အာဆီယံအသင်းကြီးကမြန်မာစီကောင်းဆောင်ကိုဖိတ်ကြားထားတာချက်ချင်းပြန်ရုပ်သိမ်းတယ်လို့ပြောပါတယ်မြန်မာပြည်ရင်းကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဒေသရင်းဒုက္ခသည်အချက်အသေးတွေပေါ်ပေါက်လာနိုင်တယ်လို့လူမှုကွန်ရက်ရဲ့အဖွဲ့တွေနဲ့လှုပ်ရှားတက်ကြွသူတွေကပြောပါတယ်။ပြည်ရင်းကအကြံဖက်နေနေမှုတွေကြောင့်ပြည်သူ2,000ခွဲလောက်နေရာစွန့်ခွာထွက်ပြေးနေရတယ်လို့လည်းမြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောပါတယ်။မြန်မာအရေးကိုနိုင်ငံတကာကချက်ချင်းတုံ့ပြန်ဆောင်ရတာမရှိရင်တော့လူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးပေါ်ပေါက်လာတော့မယ်လို့လည်း Mr. Andrews ကသူ့ရဲ့ Twitter လူမှုဆွေးနွေးပွဲမှာတတိပေးရေးသားထားတာပါ။မြန်မာနိုင်ငံတွင်းကအခြေအနေတွေထိန်းလို့မရအောင်ဖြစ်လာနေပြီလို့လဲမစ္စတာအန်ဒရူးစ်နဲ့လူခွင့်ရေးအဖွဲ့တွေကသတိပေးနေကြတာပါပြည်သူတွေတခဲနဲ့ပါဝင်နေတဲ့ CDM အနာဖီဆိုင်ရေးလှုံ့ဆော်မှုနဲ့လုံခြုံရေးတပ်ဖွဲ့ရဲ့နှိမ်နင်းမှုတွေကြောင့်အတော်များများအလုတ်အကိုင်းမရှိဘဲဖြစ်နေကြတာပါ စစ်ကောင်စီကအင်တာနက်လိုင်းတွေပါဖြတ်တောက်ထားတဲ့အတွက်လဲအွန်လိုင်းကနေအယောင်ဝယ်လုပ်နေသူတွေအတွက်ခက်ခဲရခင်နေပါတယ်။ဒါအပြင်တိုင်းရင်းသားဒေသတွေမှာလည်းမြန်မာစစ်တပ်ရဲ့ဘုံကျဲတပ်ခတ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရာဆုံးခွာပြီးတော့နေဆက်ဖက်ထွက်ပြေးနေရတဲ့ပြည်သူတွေဒေါ်လာနေတယ်လို့မြန်မာဒုက္ခသည်အရေးလုတ်ကင်ပြနေတဲ့
ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာကိုဖိအားပေးတဲ့နယ်လို့လဲမစ္စတောင်ဆန်ကပြောပါတယ်မြန်မာကုံသွေးရေးသုံးပုံတပုံကအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဖြစ်ပြီးပြပချင်းနေမြုံနာမှုအများစုကလည်းဒေတာတွေနိုင်ငံတွေကဖြစ်ပါတယ်စီဒီအမ်လှုပ်ရှားမှုကြောင့်ဘန်တွေဆေးရုံတွေနဲ့အထက်ချုပ်စစ်ရုံတွေအပါအဝင်လုပ်ငန်းအတော်များများမလဲပတ်နိုင်တာကြောင့်မြန်မာစီးပွားရေးထိခိုက်နေရတာပါ
လက်ရှိပေါ်ပေါက်နေတဲ့ကိုဗစ်ကပ်ရောဂါကြောင့်လည်းထိုင်းနဲ့အခြားနိုင်ငံတွေကိုရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေနေရပြန်နေကြရတာပါမြန်မာစီးပွားရေးခုလိုချက်ချုံကျနေပြီးတော့လူရလဲဝင်ငွေလာစာမရှိကြတဲ့အတွက်တနင်္ဂနွေလုံးလူသားချင်းစာနာမှုဆိုင်ရာအကြက်အတဲကြီးစိုက်တော်မယ်လို့လဲ TVC အကြီးကဲဆယ်လီသွန်ဆန်ကတုံ့တက်ပြောဆိုထားပါတယ်မြန်မာနိုင်ငံအနှံ့မှာစစ်အာဏာရှင်စန့်ကျင်လှုပ်ရှားမှုအဖြစ်အပြာရောင်အင်ညိုလှုပ်ရှားမှု Blue Shirt Campaign ကိုဒီကနေ့ဆင်နွှဲကြပါတယ်အကျဉ်းထောင်ထဲမှာဝေရတဲ့ အပြာရောင်အင်ကြီးကိုပဲဆွဆွဲမြဲမြဲဝတ်ဆင်ခဲ့တဲ့နိုင်ငံရဲ့အကျဉ်းသားဟောင်းသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ချင်းခုနှစ်နှစ်ပြည့်ကွန်ပျူတာအနေနဲ့ရောစစ်ကောင်စီကဖမ်းဆီးထားသူတွေပြန်လို့ရေးတောင်းဆိုတဲ့အနေနဲ့ပါဒီလှုပ်ရှားမှုကိုဆင်နွှဲရတာလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဖမ်းဆီးသူတွေရဲ့နာမည်ကိုလက်ဖွားမှာရေးပြထားတဲ့အပြာရောင်အင်ကြီးဝတ် ပါတယ်။အွန်လိုင်းလှူရှာမှုအပြင်အပြာရောင်အင်ဂျင်ပို့ပြီးတော့ခြေတက်လမ်းလျှောက်တာတွေလှူကြပါတယ်။ရန်ကုန်မြို့မှာလှိုင်းတင်ကန်းကျွန်းတောင်ဥကလာတောင်မွေမြို့တွေမှာပျောက်ကြားသပိတ်တချို့ဆက်ရှိနေပြီးတော့အပြာရောင်သပိတ်လည်းဆင်နွှဲကြပါတယ
်။ကမလာရုံးသွဲမလာ
ရုံးသွဲချတော့ရုံးသွဲချတော့
စစ်တော်ကမလာရုံးသွဲမလာ
နေ့စဉ်မပြတ်လမ်းလျှောက်ခြေတက်ဆန္ဒပြပွဲတွေဆင်နွှဲနေတဲ့မန္တလေးလွိုက်ကောမိုးကုတ်မှာအပြာရောင်အင်ဂျင်ပိုဆန္ဒပြပွဲတွေဆက်လုပ်ကြပါတယ်။ဒပွဲနဲ့လောင်းလုံမျိုးကဆန္ဒပြပွဲတွေကိုလည်းဒီကနေ့မနက်ပိုင်းကစစ်တပ်ကဖြိုခွင်းခဲ့ပြီးလူတို့အဖမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒဇယ်၊နေပြော၊ဖကတ်၊မိုးကောင်၊နမ်တီ၊ရေဖြူ၊လက်ပောင်းတောင်ဒေသကျေးရွာတွေမှာလည်းဆိုက်ကတဲ့ပိတ်၊ပျောက်ကြားတဲ့ပိတ်၊ရွာတွင်းတဲ့ပိတ်၊အပြာရောင်တဲ့ပိတ်တွေပုံစံမျိုးစုံနဲ့ဆင်နွှဲပြီးတော့စစ်အာဏာဆန့်ကျင်ရေးဆန္ဒပြကြတာပါ။စကိုင်းတိုင်းရင်းမာပင်မြို့နယ်နဲ့ကနေမြို့နယ်တွေအနီးကကျေးရွာတွေမှာတော့စစ်တပ်ရဲ့ပြစ်ခတ်မှုကိုဒေသခံတွေကခုခံနေကြကြောင်းအခြေအနေတင်းမာနေပြီးတော့အနီးအနားကရွာကိုရွာလောက်ဒေသခံတို့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။နိုင်ငံတကာသတင်းတွေထဲမှာဆိုရင်တော့အင်ဒိုနီးရှားရေတပ်ကလူ53ဦးပါရင်းကုန်တင်မောတစ်စင်ဒီကနေ့မနက်မှာပျောက်ဆုံးသွားတာကြောင့်အင်ဒီဂျင်ဩစတြေးလျနိုင်ငံနဲ့စင်ကာပူကိုအကူအညီတောင်းပြီးတော့ရှာဖွေနေတယ်လို့အင်ဒိုနီးရှားစစ်ဘက်အကြီးအကဲကပြောပါတယ်။ဂျာမနီနိုင်ငံလုံး KRI နန်ဂလာ420ရင်းကုန်တင်မောဟာပါလီကျုံးမြောက်ဖက်ရေပြင်နယ်နမိတ်ထဲမှာစီးရေလေ့ကျင့်နေတာဖြစ်တယ်လို့လည်းပြေရပြောခွင့်ရသူကပြောပါတယ်။ဒီကနေ့မနက်၄နာရီခွဲလောက်မှာတင်ဘောနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တာဖြစ်ပြီးပျောက်ဆုံးနေတဲ့အစ်ဒီရင်ငုပ်တင်ဘောကိုဩစတြေးလျနဲ့စင်ကာပူနိုင်ငံရဲ့အကူအညီနဲ့ဝမ်းရှာနေတယ်လို့လည်းစစ်ဖက်အကြီးအကဲဟာဒီဂျာဟတ်တိုကအတည်ပြုပြောဆိုပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဩစတြေးလျနဲ့စင်ကာပူနိုင်ငံကာကွယ်ရေးဌာနကိုမြန်မြန်ကပေမဲ့ချက်ချင်းအကြောင်းပြန်တာမရှိသေးပါဘူးအလေးချိန် 1395 တန်းရှိတဲ့ဒီရင်ငုပ်တင်ဘောကို 1998 ခုနှစ်မှာဂျာမနီတို့တည်ဆောက်ခဲ့တာဖြစ်ပြီး2012ခုနှစ်ကတော့တောင်ကိုရီးယားနိုင်ငံမှာတစ်နှစ်ကြာပြန်လည်ပြင်ဆင်မှုမှထားတာဖြစ်တယ်လို့အင်ဒိုနီးရှားကက်ဘိနက်ဝန်ကြီးများရုံးအဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.32 kHz 938ည 5.32 kHz 9303ည5.52 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5လက်မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါရှင
်။ဂျပန်နိုင်ငံတိုကျိုနဲ့အိုဆာကာမြို့တွေမှာ COVID-19 ကူးစက်မှုလိုင်းအသင်းနဲ့ကြုံနေရတာကြောင့်အစိုးရကပြည်နယ်အရေးပေါ်အခြေအနေတည်းချမှတ်သွားနိုင်ပါတယ်။ကယောဂါကာလအစောပိုင်းတုန်းကလည်းဂျပန်နိုင်ငံတဝမ်းမှာအရေးပေါ်အခြေအနေနှစ်ကြိမ်ကြီးညာခဲ့ပြီးဒုတိယအကြိမ်အရေးပေါ်ကာလကိုပြီးခဲ့တဲ့မတ်လ21ရက်နေ့ကရပ်သိမ်းခဲ့တာပါ။ဂျပန်မှာအခုထိကိုဗစ်ကူးစက်ထားသူ 9,400 ကျော်နဲ့သ တည်ဆုံးသူက9600ကျော်ရှိပါတယ်အိန္ဒိယမှာလည်းကိုဗစ်ရောဂါပိုမျိုးပီဇာကွဲအသည့်ကူးစက်ပြန့်ပွားနေပြီးဒီကနေ့တရက်ထဲကူးစက်သူက2,900ကျော်ရှိပါတယ်မြို့တော်ညူးဒေးလီမှာတနင်္လာနေ့ကစပြီးတော့တပတ်ကြာအိမ်ပြင်မထွက်ရအမိန့်ချထားပါတယ်ဂျော့စ်ဟော့ပကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီရင်တွေအရအခုထိတစ်ကမ္ဘာလုံးကိုဗစ် -19 ကူးစက်တဲ့သူ140သန်းနဲ့တည်ဆုံးသူက3,000ကျော်ရှိပါတယ်ရှင်ဖန်လုံအိမ်ဓာတ်ငွေထုတ်လွှင့်မှုကိုတက်ကရီ2030အရောက်မှာ55ရာခိုင်နှုန်းလျှော့ချမယ်လို့ EU ဥရောပသမဂ္ဂကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU အနေနဲ့တက်ကရီ2050အရောက်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှင့်မှုလုံးလုံးလည်လည်ကင်းစင်သွားဖို့ရည်မှန်းထားပါတယ်တက်ကရီ2030ရည်မှန်းချက်ဟာ EU ကိုနောက်မျိုးဆက်တစ်ခုအတွက်မြန်မာစင်းအောင်လမ်းကြောင်းပေါ်ကိုချပေးခဲ့တာဖြစ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာ ဗွန်ဒါ လီယိုနာပြောပါတယ်ဒီသဘောတူညီချက်အသက်ဝင်လာစေဖို့အတွက် EU အဖွဲ့ဝင်နိုင်ငံအားလုံးကအတည်ပြုဖို့လိုအပ်ပါတယ် EU အနေနဲ့အခုသဘောတူညီချက်ကို American သမ္မတဂျိုးဘိုင်ဒန်ဦးဆောင်ကျင်းပမယ်ကမ္ဘာခေါင်းဆောင်တွေရဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာထိပ်သီးဆွေးနွေးပွဲမစခင်ကလေးမှာရရှိခဲ့တာဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်ဦးဆောင်ပြီးနှစ်ရက်တာကျင်းပမယ်အဲ့ဒီထိပ်သီးဆွေးနွေးပွဲကိုကြာသာပတိနေ့မှာစတင်မှာဖြစ်ပြီးတရုတ်သမ္မတရှီကျင်းပင်လည်းတက်ရောက်မင်းကိုပြောကြားမှာဖြစ်ပါတယ်။ဗီဒီယိုကတစင်ကျင်းပမယ်ဒီဥရုယာတီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်40ကျော်ကိုသမ္မတဂျိုးဘိုင်ဒန်ကဖိတ်ကြားထားပါတယ်။ American ပြည်ထောင်စုမီနီဆိုတာပြည်နယ်မီနီယာပလစ်မြို့မှာလူမဲအမျိုးသား George Floyd တိဆုံးခဲ့မှုအတွေ့တာဝန်ရှိတဲ့ရဲအရာရှိဟောင်း Derek Chauvin အပေါ်လူသတ်မှုကျူတင်ကြရခြင်းရှိပဲတက်ဖြတ်မှုစားရဆွဆွဲချက်တွေအလုံးအတွက်အပြစ်ရှိကြောင်းဂျူရီလူကြီးတွေကဆုံးဖြတ်လိုက်တာကြောင့်လူမဲတွေရဲ့အသက်ကိုလည်းဒန်းတူတံပိုးထားဖို့တောင်းဆိုဆန္ဒပြသူတွေမနေ့ကအောင်ပွဲခံခဲ့ပါတယ်သမ္မတဂျိုးဘိုင်ဒန်ကဒီလိုအပြစ်ဆိုးတွေနောက်မကြုံရအောင်ရှေ့ဆက်လှုပ်ဆောင်ရမှာရှိသေးတယ်လို့ပြောဆိုပါတယ
် It was a murder in full light of dayAnd rip the blinders off.
ဒီကိစ္စဟာလူမြင်သူမြင်နေခြင်းကြောင့်တောင်မှလူတက်ခဲ့တာဖြစ်ပြီးလူမျိုးရေးအရာစနစ်တကျခွဲခြားမှုတွေကိုတကမ္ဘာလုံးကတွေ့မြင်ခဲ့တာပါ။ဒုသမ္မတပြောသလိုပါပဲ။တိုင်းပြည်ရဲ့စိတ်ဓာတ်ကိုဆုံးချင်းစေခဲ့တဲ့စနစ်တကျလူမျိုးရေးခွဲခြားမှုတွေဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကရဲအရာရှိဟောင်း Derek Chauvin အပေါ်အပြည့်ရှိကြောင်ဆုံးဖြတ်ချက်ချပြီးမှပြောဆိုခဲ့ပါတယ်။လူမျိုး6ယောက်လူမဲနဲ့တခြားလူမျိုး6ယောက်စုစုပေါင်းဂျူရီလူကြီး12ယောက်ကနှစ်ရက်အတွင်း10နာရီကြာစဉ်းစားသုံးသပ်ခဲ့ပြီးတဲ့နောက်ရဲအရာရှိဟောင်း Derek Chauvin မှာအပြည့်ရှိကြောင်ဆုံးဖြတ်ခဲ့တာပါ။ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကလိန်ကျုံအဖြစ်မတရားစေခိုင်းခံခဲ့ရတဲ့တောင်ကိုရီးယားအမျိုးသမီးတစုကဂျပန်နိုင်ငံကနေရော်ကြေးရဖို့တောင်းဆိုတဲ့အမှုတစ်ခုနဲ့ပတ်သက်လို့ဆိုးမျိုးခရိုင်တရားရုံးတရားသူကြီးကပယ်ချလိုက်ပါတယ်။ဂျပန်နိုင်ငံဟာအခုလိုတခြားနိုင်ငံတခုမှာနိုင်ငံတကာဥပဒေအရအမျိုးသမီးတွေစုပြီးတရားစွဲဆိုတာမျိုးကနေကင်းလွတ်ခွင့်ရပြီးသားနိုင်ငံဖြစ်တယ်လို့ပြောပါတယ်။ဒီကင်းလွတ်ခွင့်ကိုဖယ်ရှားမယ်ဆိုရင်တန်တမန်ရေးအရာပဋိပက္ခတွေမလွဲမသွေရင်ဆိုင်ရလိမ့်မယ်လို့လည်းသူကဖြည့်ဆွက်ပြောပါတယ်။တရလူအယောက်20လေးကအသက်62နှစ်ရှိနေပြီဖြစ်တဲ့လီယောင်ဆူကတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှုတ်ချပြောဆိုခဲ့ပြီးဒီကိစ္စကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုဆက်ပြီးတော့တင်ပြသွားမယ်လို့ပြောပါတယ
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမျက်လောက်နဲ့မမျှသတင်းအောင်လို့ပြပြသွားတာပါမြန်မာတစ်တော်လုပ်ငန်းနဲ့မြန်မာပလဲလုပ်ငန်းတို့ကိုတန်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်ဒါရေးဌာနကမကြာသေးခင်အချိန်ပိုင်းကပဲကြေညာပါတယ်ဒီတစ်တော်နဲ့ပလဲလုပ်ငန်းတွေဟာဒီမိုကရေစီဆန္ဒပြပွဲတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတဲ့စစ်တပ်အတွက်အဓိကဝင်ငွေအရင်းမြစ်တွေဖြစ်တာကြောင့်အခုလိုအရေးယူလိုက်တာလို့အမေရိကန်ဗန်ဒါရေးဌာနထုတ်ပြန်ချက်မှာပြောထားပါတယ်ဒီမတိုင်ခင်ကလည်းစစ်တပ်ပိုင်းဥပိုင်ကုမ္ပဏီနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့အပြင်မြန်မာကြောင်မြေရနာလုပ်ငန်းကိုပါအမေရိကန်ကတန်ခတ်အရေးယူထားပါတယ်ခင်ဗျာအခုဆက်ပြီးဒီကနေ့အကြောင်အင်ဂျီဝယ်လှူရှားမှုအကြောင်းကြည့်ရအောင်ပါဒီမနက်ငယ်တော့မှာဆီယနာရှင်စန့်ကျင်ရေလှူရှားမှုအဖြစ်အပြာရောင်အင်ဂျီဝတ်လှူရှားမှု Blue Shirt Campaign ကိုဒီကနေ့ဆင်နွှဲကြပါတယ်အကျဉ်းထောင်ထဲမှာဝတ်ရတဲ့အပြာရောင်အင်ဂျီကိုပဲထောင်အပြင်ရောက်တဲ့အထိဆွဲဆွဲမြဲမြဲဝတ်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းသတင်းစာဆရာကြီးဟန်တာဝီဦးဝင်းတင်ကွယ်လွန်ခြင်း9နှစ်ပြည့်အထိမ်းအမှတ်ဖြစ်ဆရာကြီးကိုဂုဏ်ပြုတဲ့အနေနဲ့ရောစစ်ကောင်စီကဖမ်းဆီးထားသူတွေကိုပြန်လွှတ်ရေးတောင်းဆိုတဲ့အနေနဲ့ပါဒီလှူရှားမှုကိုဆင်နွှဲရတာလို့တက်ကြွလှူရှားသူတွေကပြောပါတယ်ရန်ကုန်ကပြည်ပတဲ့တဲ့ရင်ကိုမဆုမုံပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံတဝင်းကနေဒေတာအသီးသီးမှာအင်ဂျီအပြာရောင်ဝစ်ဆင်ပြီးတော့လက်ဖွားမှာမတရားအကျဉ်းချခံထားရသူတွေရဲ့နာမည်တွေကိုရေးသားပြီးတော့ချက်ချင်းပြန်လွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်။ရန်ကုန်မှာလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြတာတွေကတော့ပျောက်ကြားပုံစံမျိုးရှိနေပြီးဒီအပိုင်းအတွင်းမှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပမယ့်အာဆီယံအစည်းအဝေးနဲ့ပတ်သက်လို့ရန်ကုန်မှာလမ်းပေါ်ထွက်ဆန္ဒပြမှုတွေရှိလာနိုင်မယ်လို့ရန်ကုန်အင်ဂျင်နီယာတပိတ်စစ်ကြောင်းမှပါဝင်တဲ့ចောင်းသားတဦးက VOA ကိုပြောပြပါတယ်။
ချိုးကလမ်းပေါ်ထွက်ကြတယ်ကတချို့ကတော့ဟိုပိုတိုတမ်းမင်းနေလောက်ကြပါရဲ့။ဒင်းစားဆရာကြီးခဏဦးရင်းတွင်ကိုယ်တော်တော့ခုနှစ်နှစ်ပြည့်အချိန်နဲ့လူဆွိုက်တရားဒီရှက်နေပါတော့။ဒါတို့လို့သိချင်နေတဲ့ဒီရဲ့ပုံတွေကိုဒီဖုံးမကြီးရတော့လကောင်း၊တဝါမကြီးရတော့လကောင်းလောက်ကြပါရဲ့ဗျာ။ရန်ကုန်လူထုကညီနေရတော့မဟုတ်ပါဘူး။အာယူနေပုံရပါတယ်။တနည်းမဟုတ်တနည်းနဲ့တော့လမ်းပေါ်ပြန်ထွက်လာလို့ရှိပါရဲ့ခင်ဗျာ။ဟုတ်။အာဆီယံအစည်းအဝေးကလည်းရှိရတဲ့ဒီအာဆီယံအစည်းအဝေးနဲ့တခုခုလောက်ပြဖို့များအဲ့တော့ဒီလိုရရှိပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဗျဟုတ
်အလားတူပဲနေ့စဉ်မပြတ်တပိတ်စစ်ကြောင်းခြိတက်နေတဲ့စကိုင်းတိုင်းမုံရွာမြို့မှာလဲဆန္ဒပြလူတို့ကအပြာရောက်အင်ကြီးတွေကိုဝစ်ဆင်ပြီးတော့ဆ ਿਆ နာတိန်ဆန့်ကျင်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်မတရားဖမ်းဆီးခံထားရသူတွေပြန်လဲလွတ်မြောက်လာစေဖို့နဲ့ဆ ਿਆ နာရှင်ဆန့်ကျင်ရေးအတွက်ဒီကနေ့ညနေ၄နာရီမှာမုံရွာပင်မတပိတ်စစ်ကြောင်းခြိတက်ဆန္ဒထုတ်ဖော်ခဲ့ကြတယ်လို့တပိတ်ဦးဆောင်ကော်မတီက88မျိုးဆက်ငင်းညံ့ရင်းနဲ့ပွင့်လင်းလူဖွဲ့စည်းအဖွဲ့ကကိုဝင်းစော်ခိုင်က VOA ကိုပြောပါတယ
်။ခြိတက်ခြင်းလည်းပါနေခဏသူရောဟောပြောခြင်းတွေဒီလက်နဲ့ဒီ campaign လုပ်တာတွေလည်းပါလာတယ်ခဏ။ကျွန်တော်တို့ရဲ့ဟိုနေ့စဉ်မပြတ်ထွက်တဲ့ပင်မတပိတ်စစ်ကြောင်းရှိတယ်။နော်ပင်မတပိတ်နဲ့အတူပဲဒီနေ့ကအထူးအနေနဲ့ကျွန်တော်တို့ကဒီအပြာရောက်လှုပ်ရှားမှုပေါ့နော်။အကျွန်တော်တို့ရဲ့ဒီဒီလူတို့မတရားဖမ်းဆီးခံထားတဲ့ဒီလူတို့အားလုံးကိုပြုတ်ပေးလို့တောင်းဆိုတဲ့ဟာကိုထည့်သွင်းပြီးမှလုပ်တာပါခင်ဗျာ။ပုံမှန်အားဖြင့်တော့ကျွန်တော်ပြင်မတပိတ်တာလည်းကျွန်တော်တို့နေ့တင်မပြစီတက်နိုင်အောင်လည်းကျွန်တော်နေတာလမ်းဒီလူတို့မောပါဒီလူတို့နဲ့တူဆက်လက်ပြီးတော့မှစီတက်လေးရှိပါလေ
။တနင်္လာရီတိုင်းတဝယ်မြို့မှာလည်းဒီကနေ့မှာတော့အပြာရောက်အင်ကြီးဝစ်ပြီးတော့ဆန္ဒပြသူတွေကတပိတ်စစ်ကြောင်းကိုခြိတက်ခဲ့ပါလေ။လူမှုကွန်ရက်တေပေါ်မှာလည်းအပြာရောင်အင်ကြီးတွေဝစ်ပြီးတော့ဆ ਿਆ နာရှင်ဆန့်ကျင်ကြောင်းနဲ့မတရားဖမ်းဆီးခံထားရသူတွေလွှတ်ပေးဖို့တောင်းဆိုတဲ့ပုံလေးတင်ခဲ့ကြပါတယ်။တဝဲမှာမနက်ပိုင်းတော့အပြာရောင်အင်ကြီးဝစ်ပြီးတော့ခြိတက်ခဲ့ကြတဲ့တပိတ်စစ်ကြောင်းဖြိုခွဲခံရပြီးဖမ်းဆီးခံရတာတွေရှိခဲ့ပေမဲ့လို့ညနေပိုင်းမှာတော့တပိတ်စစ်ကြောင်းထပ်ပြီးတော့ခြိတက်ခဲ့ကြတယ်လို့တဝဲမြို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါတယ်
။မနက်ပိုင်းကလည်းသူတို့ပြာရောင်ဒီအင်ကြီးတွေဝစ်ဆင်ပြီးတော့ဆေးကြမှာလိုက်ပါကြတယ်။ညနေပိုင်းဒီစစ်ကြောင်းမှာလဲစစ်ကြောင်းမှာလိုက်မဲ့သူတွေအကုန်လုံးဟိုဟိုမနေ့ကတည်းကသူတို့ကဒီဇမှုကွန်ရဲ့ဘောကနေပြီးတော့ဒီမြေတန်ရဆန်ထားတယ်မနေ့ကတည်းကဆက်မဲ့စစ်ကြောင်းမှာဒီစနိုက်စီဒီဟာကိုသူတို့ခံပေးသဘောနဲ့လုပ်ကြတယ်အကုန်လုံးစစ်ကြောင်းမှာလိုက်ပါလာတဲ့သူတွေအပြာရောင်ရှာအကြီးတွေဝတ်လာပြီးတော့စစ်ကြောင်းချစ်တက်ကြတယ်ဒီလိုပဲအင်းအားတော့ဟိုပေါ့ဟို150လောက်ရှိတယ်150 200လောက်ပေါ့ဘာလို့ဆိုတော့မနေ့အင်းအားစစ်ကြောင်းဖြူခင်းကံပြီးတဲ့အချိန်မှာဒီညနေပိုင်းခံတဲ့စီကြောင်းနဲ့ပတ်သက်ပြီးတော့ဒီမနေ့ပိုင်းကကာဖီတွေရှိခဲ့တဲ့အခါကျတော့များတော့နည်းနည်းလဲသွားတယ်ပြီးတော့မူလကလုံးမဲ့ရက်ကွက်ဒီမှာလုံးမဲ့အစီအစဉ်တွေလည်းပြောင်းလဲရတယ်ပြီးတော့ဒီသူတို့ဟိုမူလအစီအစဉ်ထားတဲ့နေရာမှာမဟုတ်ပဲနဲ့တခြားနေရာမှာလုံးလိုက်တော့ဒီရင်ကတော့နည်းနည်းလဲသွားတယ်ဘယ်လိုလုပ်ရှိ
ဒီကနေ့ဧပြီလ22ရက်နေ့ကမြန်မာနိုင်ငံမှာအာဏာရှင်စစ်အစိုးရအဆက်ဆက်ကိုတော်လှန်တိုက်ပွဲဝင်ခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းတရင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခဲ့တဲ့9နှစ်ပြည့်နေ့ဖြစ်တာကြောင့်သူ့ကိုအောက်မေ့သတိရတဲ့အနေနဲ့အင်ကြီးအပြာရောင်ဝစ်စင်နဲ့လှုပ်ရှားမှုကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဟန်တာဝရီဦးဝင်းတင်ဟာ1988ဒီမိုကရေစီအရေးတော်ပုံနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီစတင်တည်ထောင်ရာမှာပါဝင်ခဲ့ပြီးတော့ပါတီရဲ့အတွေ့အမှုတာဝန်ကိုယူခဲ့တာပါ။စေဆိုရလက်ထက်1989ခုနှစ်ကနေ2008ခုနှစ်အထိ19နှစ်ကြာထောင်နဲ့ကြာခံခဲ့ရပါတယ်။သူချင်းတော်နဲ့မှဝေ့ရတဲ့အပြာရောင်အင်ကြီးကိုပဲဆွဲဆွဲမြဲမြဲဝတ်ဆင်ခဲ့သူဖြစ်ပါတယ်။အချင်းတော်ကလွတ်မြောက်လာပြီးတဲ့နောက်ပိုင်း NLD ပါတီရဲ့နာယကဖြစ်ရည်တည်ခဲ့ပါတယ်။နောက်ပိုင်းစေကူတာမှုခံယူရင်းနဲ့2014ခုနှစ်ဧပြီလ21ရက်နေ့မှာတော့ရန်ကုန်စေယုံကြီးမှာကွယ်လွန်ခဲ့ပါတယ်။ရန်ကုန်တိုင်းတနင်္လာရီတိုင်းစကိုင်းတိုင်းကချင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်စတဲ့နေရာဒေသအသီးသီးမှာအပြာရောင်အင်ကြီးတွေဝစ်ဆင်ပြီးတော့အဖမ်းခံရသူတွေရဲ့နာမည်တွေကိုသူတို့ရဲ့လက်ဝါးတွေပေါ်မှာရေးသားပြီးတော့ဓာတ်ပုံတွေကိုလူမှုကွန်ရက်စာမျက်နှာမှာလွှင့်တင်ကြပြီးကမ်ပိန်းမှာပါဝင်ခဲ့ကြပါတယ်။အွန်လိုင်းကလှုပ်ရှားမှုအပြင်တပိတ်စစ်ကြောင်းခြိတက်ပြီးလမ်းလျှောက်တာတွေလည်းရှိပါတယ်။ဒီကနေ့ဧပြီလ21ရက်နေ့မှာတော့ပေါင်းတယ်မြို့ကလူငယ်တွေက NUG ကိုကြိုဆိုတဲ့လှုပ်ရှားမှု
မိုးကုံမျိုးကလူငယ်တွေပြုတ်လို့တဲ့ပတ်စံတပိတ်နေပြည်တော်ပြည်မနာမျိုးကဆိုင်ခဲ့တဲ့တပိတ်နောက်ဖြူမျိုးကလူငယ်တွေကအာနာသိန်းစစ်ကောင်စီရဲ့စစ်ကြုံပညာရေးစနစ်ကိုအလုံးမရှိကြောင်းဖလှယ်ရှားမှုစတဲ့တပိတ်ပုံစံမျိုးစုံနေနဲ့အာနာရှင်ကိုဆက်လက်တော်လှန်နေကြပါတယ်ရှင်အကြောင်းရင်းဒီကိုလူရှားမှုကြောင့်တိကျပြီးတဲ့နောက်မုံရဘက်ကအချင်းကြီးကိုကြည့်အောင်ပါစကိုင်းတိုင်းမုံရမျိုးရာက မှာပါဝင်သူတွေကိုဖမ်းဆီးနေပါတယ်။ဒီအကြောင်းအပြည့်စုံရန်ကုန်ကလာတဲ့တဲ့ရင်ကိုကုသညူကပြောပြပါမယ်ခင်ဗျာ
။ဧပြီလ19ရက်နေ့ညပိုင်းကမုံရွာရာကြီးလန်းကဆက်သွေးတာဝတိုင်းမှာလုံရင်းယူနေတဲ့စစ်သား9ဦးကိုဒေသခံတွေကပစ်ခတ်တာကြောင့်2ဦးသေဆုံးခဲ့ပြီးတော့ဒေသခံတွေဘက်ကလက်နက်တချို့ရရှိသွားတဲ့အတွက်အခင်းဖြစ်တဲ့အနီးကပလောက်ကျေးရွာကိုဧပြီလ20ရက်နေ့ညနေပိုင်းကစစ်တပ်ကဝင်ရောက်ရှာဖွေတာတွေပြုလုပ်ချိန်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။မြန်မာ့ရင်ဝင်တရားထုတ်လွှင့်ချက်ထဲမှာတော့စစ်သားတအူးတစ်ဆုံးခဲ့ပြီးတော့လက်နက်ခင်းရတချို့ရရှိသွားတာကြောင့်လက်လံရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာလို့ဆိုပါတယ်။ဒီလိုမျိုးတက်ကကြေးရွာတွေကိုရှာဖွေစစ်ဆေးတဲ့နေရာမှာနှစ်ဖက်အပြန်အလှန်ပစ်ခတ်လို့ဒေသခံတွေဘက်ကရောစစ်တပ်ဘက်ကရောထပ်မံတိုက်ဆုံမှုတွေရှိတယ်လို့ဒေသခံတအူးက VOA ကိုပြောပါတယ
်။မင်းရတော့ကျွန်တော်ဝင်းကုန်းမှာသူတို့ဝင်နေတယ်ဝင်နေတဲ့အတိုင်းဒါရကဝင်းကုန်းမှာထိတိုက်တိုက်နေပစ်ခတ်မှုမရှိဘူး။ဝင်းကုန်းကကျော်လာပြီးကျွန်တော်တို့တလောက်ဘက်ကိုတလောက်ရွာဘက်ကိုတက်လာတဲ့အခါမှာကျွန်တော်ပြည်သူတွေကကျွန်တော်ရွာတွေကနေဒီလိုကျွန်တော်တို့ဟိုအစောတော့မကြည့်သေးဘူးသူတို့ကဒီရွာတွေမှာရှိကြတဲ့လက်နက်ခရံမျိုးရောက်တွေပြန်လဲအနိုင်ကြဖို့ဟိုကပေါ်ပြီးတော့သူတို့တနက်ဖောက်တယ်ဖောက်တဲ့အချိန်မှာပဲဒီသူတွေကကိုယ့်ကိုပြစ်ပြီးဆိုပြီးတော့တခါတည်းအဲ့ဒီကိုယ်ရှိတဲ့လက်နက်နဲ့ပြန်လဲကုကန်တဲ့အခါမှာတိုက်ပွဲဖြစ်ဖို့ဟိုကထိတဲ့တိုက်ဆုံမှုရှိတယ်ပြစ်ခတ်မှုတွေစတင်ဖြစ်သွားတယ်ထိတဲ့တိုက်ဆုံမှုတိုင်းတိုင်းရောတတလောကျဆုံးမှုကဒီသူဘက်က6ဦးသူတို့ဘက်ကတော့ဟို30ဝန်းကျင်ခန့်ကျွန်တော်တို့ခံမှန်းရတာပေါ့ဗျာ။ဘာလို့ဒီလိုအတုံးချင်းဖြစ်ပေါ်လာဆိုတော့ကျွန်တော်တို့ဟိုတိုင်းနဲ့ထဲလေရောက်လာတဲ့ခါကျတော့ဟိုသူတို့အထီးကကြဆုံးပြီးတော့သူတို့ဘက်ကအတော်များတော့ပါ။အဲသူတို့ဘက်ကကျွန်တော်တို့ပြင်လိုက်တဲ့ပစ္စည်းတွေရောဒီလိုပြီးရောဖောက်ခွဲရောပါတဲ့ခါကျအထီးကကြဆုံးပြီးတော့တော်တော်များတယ်။ပြီးရင်ကျွန်တော်တို့သူတို့ဒီဘက်ကဟိုပါတော့ဒီမတော်နိုင်မလားနိုင်လုံးဝတရုတ်တိုက်ဆွဲပြီးတော့ပြန်ဆွဲတင်လာတယ်မြင်ရတယ်။အဲ့တော့ဒီတတလုံးဟိုဒီလိုစတင်နေမှာဒီခိုင်းတဲ့ဂျင်းကြီးအနေနဲ့ထားရောဆိုတော့ဟို30ကျော်ဆိုတော့ဘယ်လိုပဲနေလေ30ခုနဲ့ခံတော့ဟိုဟိုအကြဆုံးမှုရှိတယ်လို့ပဲအဲ့လိုပဲခံနေရတာပါအခုမနေ့အနေထားတော့ဟိုသူတို့ကလည်းနောက်ပြန်ဆုတ်တယ်သူတို့အစိုးရဝင်ကုန်းချတယ်လေအဲ့ဝင်ကုန်းကိုလည်းပြန်ဆုတ်သွားပြီးတော့ဟိုကျွန်တော်ပြန်ပြီးရှေ့ကျန်တယ်ကျွန်တော်ကြည့်ပြီးရလဲဘုန်းညာနဲ့ကိုဟိုရှေ့ကျန်မတဲ့တဲ့ခါကျတော့ဘယ်လိုပဲထိတဲ့တိတ်ဆုံးမျိုးတော့မရှိသေးဘူးဒီလိုတောင်းကြည့်လို့လည်းတောင်းရလို့နေသားမှာပဲရှိနေ
တိစုံသူစီးရင်ကိုတော့ view တွေကတိကျတည်ပြီးလို့မရသေးပါဘူးမြန်မာစစ်ကောင်စီဘက်ကလည်းတိစုံစီးရင်ထပ်မံထုတ်ပြန်တာမရှိသေးပါဘူးမြင်းညံမျိုးအနီးကကြေးရွာတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကမနေ့ညပိုင်းမှာတနက်ဖောက်ပြီးတော့ရှာဖွေတာတွေပြုလုပ်နေတယ်လို့ဒီကနေ့မှလည်းဆက်ပြီးတော့ရှာဖွေတာတွေလုပ်နေပါတယ်ဒီအခြေအနေကိုတော့မြင်းညံဒေသခံတူကခုလိုပြောပါတယ
်ဟိုမြင်းညံရဲ့တောင်ဘက်ပေါ်ဗျာတောင်ဘက်လက်ကကိုင်းရွာညောင်မင်းရွာအော်ကျွဲကြံပေါ့နော်ဒီရွာ၃ရွာကိုဒီစစ်အင်အား100လောက်နဲ့ဒီစစ်ကြောင်း2ကြောင်းကွဲပြီးတော့ဟိုအဲဟိုရွာတွေကိုဝင်ပြီးတော့ရှာဖွေတာတွေလုပ်တယ်ဗျဟိုရွာမှာရှိတဲ့ဒီတပိတ်ကောင်းဆောင်တွေများဟိုများဟိုလာပြီးတော့ဖမ်းကျင်တို့လားလူသိန်းတွေများလာပြီးတော့ဖမ်းကျင်တို့လားဆိုတော့အနေထားဟိုအဲ့လိုမျိုးတွေထင်ကြတာပေါ့
စစ်ကောင်စီကတပိတ်ကောင်းဆောင်တွေတပိတ်မှာပါဝင်သူတွေကိုဖမ်းဆီးတာတွေဇက်တိုက်လုပ်နေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတပိတ်မှာပါဝင်တဲ့သူတအူးကိုဖမ်းဆီးသွားပြီးတော့နောက်တအူးကိုတော့ဖမ်းဆီးရမှာနေမှာမတွေ့တဲ့အတွက်အမိဖြစ်သူကိုဖမ်းသွားတယ်လို့မြကြီးနားမြို့ကတအူးကပြောပါတယ
်ဒီနေ့ဟောင်းလိုက်ဆဲမှာဒီမြကြီးနားကွန်ပျူတာတက်ကစုံဝင်းထဲကသူ့ရဲ့နေအိမ်မှာပေါ့နော်သူ့မိဖုရားဝင်းထန်းဆိုတော့အဲ့အိမ်မှာသူ့ကိုဝင်ဆီရပါတော့သူကခဲတဲ့ဆိုရင်တော့သူ့အိမ်မှာမအိပ်ဘူးဒါပေမဲ့အဲ့နေ့ချက်မှာပဲမနေ့ကညမှာပဲသူကအမအိပ်နေရပါတော့အမရဲနဲ့စစ်ကားရှစ်စီလောက်အခုမှတက္ကသိုလ်ဝင်ထောက်ဝင်လာပြီးတော့မှသူ့ကိုဖမ်းသွားရပါတော့အဲတော့ကမင်းသားရဲ့ဒီပြည်မတပည့်စစ်သားမှာပါနေအမင်းသားတက္ကသိုလ်ကျောင်းသားရဲ့သူ့အိမ်ကိုလိုက်ရှာပြီးတော့သူ့ကိုဖမ်းချင်တာဟုတ်တယ်ဒါပေမဲ့အဲ့ကိုအနဝါဆိုတဲ့သူကမတွေ့တော့သူ့ရသူ့အမေကိုဖမ်းသွားရပါတော့အဲတော့ဟုတ်တယ်ဒီနေ့ရှင်းနိုင်တော့မဟုတ်တယ်မင်းသားရဲ့ရန်ပူရက်ွက်မှာ
ဒါပြင်တနင်္လာရီတိုင်းဒဝဲမျိုးကစစ်ကောင်စီဆက်ညီတဲ့ဒပိတ်ဖြစ်တဲ့ဒဝဲပင်မဒပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကလာရောက်ဖြုတ်ခွဲတာကြောင့်စနားစုပ်ပေါ်သူ၃ဦးလည်းဖမ်းဆီးခံခဲ့ရပါတယ်အခုလိုဖမ်းဆီးခံရပြီမဲ့ဒဝဲခရိုင်တဲကလောင်းလုံမျိုးမှာတော့စစ်ကောင်စီဆက်ညီရေးစနားပြဝေးတွေဆက်ပြီးတော့ပြုလုပ်နေခဲ့ကြပါတယ် မြန်မာနိုင်ငံအနှံ့အပြားမှာဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာတွေဖမ်းဆီးတာတွေလုပ်နေပေမဲ့လည်းစစ်ကောင်စီကိုအဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာပုံစံမျိုးစုံနဲ့နေစဉ်လိုဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ခင်ဗျာ
။မုံရောင်ဘက်ကအပြန်လန်ပြစ်ခတ်တဲ့အခြေအနေနဲ့နင်းကြဘက်မှာဖမ်းဆီးတဲ့အခြေအနေတွေကြားခဲ့ကြတာပါ။အခုဆက်ပြီးကချင်ဘက်ကစစ်ဘေးဒုက္ခတွေပြေအခြေအနေပြောပြပါမယ်။ကချင်ပြည်နယ်ဘုံဘောကဲမူမောမြို့နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားထောင်ကျော်ဗမော်နဲ့မူမောမြို့တွေမှာစစ်ဘေးလွတ်ရာခိုလုံနေရပါတယ်။ဒီကြောင့် VOV တရင်တော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့စစ်ရေးတင်းမာခဲ့တဲ့ကချင်ပြည်နယ်ဘုံဘောကဲမူမောမြို့နယ်မှာဒေသခံရွာသားထောင်နဲ့ချီစစ်ဘေးသိမ်းရှောင်နေရတာပါ။ဗမော်မြို့နယ်လူမှုကွန်ရက်ပေးဆောင်နေတဲ့တာဝန်ရှိသူကတော့လက်ရှိစစ်ဆောင်သူတွေရဲ့အခြေအနေကိုခုလိုပြောပါရစေ။
ကျွန်တော်တို့ဒီဗမော်မှာကတော့ရှမ်းနဲ့ဒီဗမာတိုင်းနာချွာတော့ပုံကြီးကျောင်းနေမှာနေကြတယ်။ကချင်အုပ်စုတွေနဲ့တချို့ရှမ်းနေရာကျောင်းဘုံမှာအာလာရီပုံကြီးကျောင်းနေမှာနေကြတယ်။ဘုံကောင်းကျော်တော့အခုကျွန်တော်ပြင်ရတာပဲ။
မုံမောက်မြို့ကပါရာရီကျောင်းတွေမှာလည်းစစ်ရှောင်ဆောင်တဲ့ချီရှိနေတယ်လို့မုံမောက် KBC အသင်းတော်ကကုညွေရေးဆောင်ရွက်နေတဲ့ဆရာဦးထိန်နန်တော်ကပြောပါတယ
်။ဥယျာဉ်ကျွန်တော်တို့မုံမောက်နစ်ချင်းချတ်စတဲကိုရောက်လာတာဥယျာဉ်600 DBC ရဲ့အမှန်ဒီတခြားနန်းခရစ်ယာန်များကြတော့သူတို့နဲ့သက်ဆိုင်တဲ့ဖျားကျောင်းဝင်းတို့ဖုန်ကြီးကျောင်းဝင်းတို့အတုပ်ကိုဆိုလူရင်တစ်ထောင်ကျော်တော်မှာသူတို့နဲ့ပေါင်းလိုက်တော့
မိုးမောင်မြို့နယ်မှာ KIA တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့စစ်ရေးပြင်းထန်လာမှုကြောင့်ရှမ်းရွာသားတွေကလည်းစိတ်ချောင်နေရတယ်လို့ရှမ်းကူညီပေးရေးဖွဲ့ဝင်ဆိုင်းကွန်ခန်းကပြောပါတယ
်။မိုးမောင်ရှိတဲ့အမြောက်တပ်ကနေပြီးတော့ KIA တွေရှိနေတဲ့နေရာကိုလမ်းပစ်တယ်အဲ့ခါကျတော့အနည်းဆုံးတပ်ကရွာသားတွေကနေလို့မရတော့ဘူးဆိုအဲ့ညပင်မနက်မင်းအားကြီးချင်းပါပဲဒီမှန်အောင်ဆိုတဲ့ရှမ်းရွာကိုအလုံးဖတ်ပြလာကြတယ်ဗျ။ဒီ980ကျော်လောက်စီးကောက်ရတယ်ဗျ။ဒီ83မှာလည်းဒီညပိုင်းတွေမှာတိုက်ပွဲတွေကဆက်ရှိတော့အဲ့ကြံကြံနေရွာသားတွေတောက်လျှောက်ပြန်ထွက်လာခဲ့တယ်အဲ့လိုသူဖြစ်တဲ့ရွာတွေကပမော်နဲ့မြကျနာဒီ highway မှာရှိရပေါ့ကွအဲ့နန်းရွာတွေနဲ့မှဖြစ်တယ်ပေါ့
ပမော်နဲ့မြကျနာကလန်းဘေးကမြို့သက်မခွဲနောင်ကုန်းနောင်ကွန်းပန်ချိုးဟိုင်နောင်ပေါင်းစားတဲ့ရွာတွေကရွာသားတွေထွက်ပြေးသိမ်းရှောင်နေကြရတယ်လို့သူကဆိုပါတယ်ဒီစစ်ရှောင်ရွာသားတွေကိုဒေသတွင်းကူညီပေးဖွဲ့တွေကလက်သလုံးကူညီပေးဆောင်နေကြတာပါပြီးခဲ့တဲ့မလ25ရက်နေ့ကမြန်မာစစ်တပ်ရဲ့ပြူဟာကုန်းဖြစ်ခဲ့တဲ့ဘလောဘုံတပ်စခန်းကိုကချင်လက်နက်ကိုင် KIA တပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တာကြောင့်ပြန်သိမ်းနိုင်ဖို့အစိုးရတပ်တွေဘက်ကထိုးစစ်ဆင်မှုတွေလည်းပြင်းထန်နေတာပါလက်ရှိဒေသတွင်းစစ်ရေးပိုပြင်းလာနိုင်တဲ့အခြေအနေကြောင့်စစ်ရှောင်တွေနေရပြန်ဖို့ခက်ခဲနေသေးကြောင်းဆိုင်းကွန်ခန်းကပြောပါတယ
်ကိုအားအိုင်နမကစစ်မြေပြင်လို့ဖြစ်နေတော့ပြန်ဖို့တော့ဒီလိုလောက်လို့ထင်ပါတယ်ဗျသူတို့တွေကလည်းအခုဒီတချို့ဒီချင်းရပေပယ်ဆိုက်ပြူတဲ့အချိန်ပေါ့လေအခုဆိုနှုတ်ရအောင်မယ်ဗျအဲအားလုံးကိုပြစ်ပြီးတော့ထလာခဲ့ရတယ်ဆိုတော့ဒီဟိုက်ကဆက်ချီသွားမယ်လှချီသွားမယ်ဆိုရင်တော့ဒါသူတို့ကအခက်ခဲနောက်တစ်ကြိမ်ကြာကြုံရမှာပေါ့ဗျ
2017ခုနှစ်တုန်းကမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့တကြောပြဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းမူမောင်းမြို့နယ်ကရွာသားတွေစစ်ဘေးသိမ်းရှောင်နေရတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်လက်ရှိကချင်ပြည်နယ်တွင်စစ်ရေးသိမ်းမှနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြီးခဲ့တဲ့ဧပြီလ10ရက်နေ့မှာမုံမောင်မြို့နယ်တွင် KIA နဲ့နစကစစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်မှုကြောင့်အယသ4ဦးသေဆုံးခဲ့ပြီးတိုက်လေနဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းနဲ့လူနေအိမ်အများပြားပျက်စီးဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်ခင်ဗျာ။
ကချင်စစ်ဘေးဒုက္ခသည်တွေအခြေအနေကိုနိုင်ကိုရင်ပြပြသွားတာပါအခုဆက်ပြီးမြန်မာနယ်စပ်ဒီဥနိုင်ငံပဲကိုဗစ်ကူးလို့ပိတ်ပင်ကတ်သတ်ချက်တွေချထားရဲဆိုတာကြည့်အောင်ပါဒီဥနိုင်ငံယူနန်ပြည်နယ်ရွှေပြည်နယ်ကျေကောင်မြို့တွေမှာကိုဗစ်ရောဂါကူးစက်သူနေတိုင်းရှိနေတာကြောင့်မြန်မာအများစုရှိတဲ့နေရာတွေမှာတရုတ်အာဏာပိုင်တွေကအသွားလာတွေကန့်တက်ပြီးပိုတင်းကျပ်ထားပါတယ်ဒီနေ့မှာပဲအဲ့ဒီဒေသတွေမှာရောက်နေကြတဲ့မြန်မာတချို့ကလည်းဝင်ဝင်မရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေကြပါတယ်ရန်ကုန်ဒင်းတော့ပြေးပို့ထားတဲ့တရင်အပြည့်စုံကိုကိုဇော်ဝင်းလိုင်းပြောပြပါမယ်ခင်ဗျာ
ယူနန်ပြည်နယ်တဲဟုံပြည်ခွဲကမြို့နယ်တွေမှာကိုဗစ်ရောဂါတွေကြောပြန်ကူးစက်နေပြီးရောဂါဖြစ်သူတွေထဲမှာမြန်မာတွေလည်းပါနေတဲ့အတွက်မြန်မာလူသားတွေကိုဆက်ယုံတဲ့နေအိမ်ပြင်ပကိုမထွက်ဖို့အယောင်အဝယ်နဲ့ဈေးဆိုင်တွေမဖွင့်ကြဖို့တရုတ်အာဏာပိုင်တွေကတတိပေးထားပါတယ်အထူးသဖြင့်မြန်မာတွေအနေများတဲ့မူဆယ်တစ်ဖက်ကရွှေလီနဲ့ကျဲကောင်မြို့နယ်နှစ်ခုကိုယူနန်ပြည်နယ်အစိုးရကအေပြီလကလေးကအသွမ်းအလာပိတ်ချထားပြီးဘယ်တော့ပြန်ဖွင့်မလဲဆိုတာမသိရသေးကြောင်းကျဲကောင်မှာနေတဲ့ဆိုင်းလောင်ခမ်းကဗီဒီယိုကိုပြောပါတယ်
တော့တရက်တရက်သို့တို့နေရဆိုတော့နောက်တဲ့ကျွန်တော်တို့တစ်ခါပြောတော့တလားလောက်ကြာမယ်လို့ပြောရလေဆက်ယုံနေလို့အဲ့လိုပြန်ဆိုင်လို့သူတို့အတွင်းထဲမှာပဲနေရတယ်အပြင်မှာမထွက်ရဘူးကျွန်တော်ဒီကျဲကောင်ဆိုတော့တစ်မျိုးလုံးပဲအလုပ်တွေလည်းအကုန်နားထားရဲဈေးဆိုင်နေလည်းအကုန်ပိတ်ထားရဲအဲ့လိုမျိုးရှင်းနေတာ
မြန်မာအများစုဟာကိုဗစ်ရောဂါစစ်ဆေးမှုကိုအနည်းဆုံး6ကြိမ်လောက်ခံခဲ့ရပါတယ်
มันที่เนี่ยยินดีมีอยู่เนี่ยก็ย้อนกับสังจิสันดาริมามีมาเนี่ยพี่สังจิขันเนี่ยพี่กงจ้าสิไอ้ตัวเล็กแค่ชิจังตัวก็เสียไปแล้วเลยโอ้ที่สุดเลยส่วนอากาศนี้สุดเลยส่วนอากาศนั้นสิอารมณ์ตัวนั่นก็ไอ้แค่ไปย้อนไปดูวิสัยทัศน์เบียนอยู่จนนั่นลูกต้องยื้อเรื่องนี้ที่ทัศน์เบียนสิอารมณ์อยู่สิละสุดละอารมณ์อยู่เพียงเนี่ยเลยก็ยินดีสนายดีดังเชื่อไอ้มาเราปูจ้า
ทีมันเราเชื่อตัวเราสู้ได้ที่มาทำไมเราต้องเข้าใจอย่างนี้โอ้ยไม่ใช่เลยดูว่าเราเป็นเรื่องเล่นๆที่นี่มันก็มีอะไรแข่งกันตลอดอารมณ์อยู่เยอะสิ่งเนี่ยมาเที่ยวเนี่ยเที่ยวในงานตาเที่ยวมากูไปยกกับทัตุยาจังอยู่ในจังหวะอีกคนเชิงอ่ะที่กันเนี่ยเอพิลันเสด็จเนี่ยมาทบยามาเลยแต่จังเฉลี่ยเนี่ยเจ้าก็มาตัวอะไรเปลี่ยนพื้นบูที่เด็กปูจ้าเลยไม่รู้สูบีขามันอะไรเลยสิบาร์เลย
อ่ะคุณตอนนี้วันนี้ไม่ใช่ตัวเลยกูพระฮิตาพ่อเลยก็คุณยิ่งเป็นเด็กแล้วลูกเล่นไม่พี่เนี่ยเป็นยังตัวเลยอันนี้เป็นสิ่งเนี่ยจังแต่อันพระฮิตาพ่อก็ไม่อุไรเอกาพี่เอกูพี่บาร์เลยเจ้าลูกเมียมาในงานได้เป็นลูกเมียมาพ่อหนุ่มกูก็เลยลูกงานมาพี่กูเลยพ่อเลยล้อเสียงแล้วจะพัชชาตันเนี่ยดอกสิ่งเนี่ยอะไรวะเบียดชุดเลยเอ็นยังชินาวะถ้าวุฒิวุฒิแค่เนี่ยลูกเลยมาพี่สุดเลยดีเอ็นเชียงสิบเอ็ดอ่ะเจ้า
ကျွန်တော်ပြည်နယ်တဲဟုံပြည်နယ်ကွယ်ထဲမှာကိုဗစ်ရောဂါဖြစ်သူ161ရှိလာပြီးဆေးဥမာလက်ရှိကုသမှုခံယူနေတဲ့လူနာကတော့66ယောက်ရှိကြောင်းယူနန်ကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါကာကွယ်ဖို့အတွက်မြန်မာကုန်ကားရစည်းကိုကုန်ပစ္စည်းနမူနာအခု30စီပေးပို့ပြီးစစ်ဆေးခံရမယ်လို့ယူနန်ပြည်နယ်ကိုဗစ်ကာကွယ်ထိန်းချုပ်ရေးကအေဘီလာ19ရက်နေ့မှာကြေညာထားပါတယ်။
ဒီလိုကျမကြီးကန်တာချက်ကြောင့်လက်ရှိမှာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာရပ်တန့်သလောက်ဖြစ်နေပြီးမြန်မာဘက်ကဆန်းရေထွက်ကုန်နဲ့ရာသီပေါ်သေးနံနေအားလုံးမတွားနိုင်တဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာဒီရုပ်နယ်စပ်ဖက်ကိုဗစ်အကူးများလို့ကန့်သတ်ထားတာကြားခဲ့ရပြီးတဲ့နောက်ထိုင်းနဲ့မလေးရှားမှာမြန်မာနိုင်ငံသားတွေဘာကြောင့်ဖမ်းဆီးရေးယူခံရတယ်လဲကြည့်အောင်ပါထိုင်းနဲ့မလေ
นนทบุรีปีเนี่ยนายใหญ่เนี่ยด้วยมาแต่เจ้าด้วยปาร์ตี้ป่วยลูกจ้าเลยยามานั่งงานนาฬิกาอุสุไลก้าเข้าในจ้าละกูท่านนั่งงานลุ่มกุญแจเดียมาเว็บมือถือทั่วไปปาร์ตี้ป่วยมาป่าวงจ้าเลยยามานั่งเสร็จละกูพันสี่เอี่ยอยู่ไรจ้าเอี่ยสี่ลูกจ้ามากุญแจเพื่อกับลูกจ้าไม่ลูกชาดูกูยังไม่เอาคุณลูกเจ้าไปเลยท่านนั่งงานดีนนทบุรีบ่เนาะนนทบุรีเขียนเขียนอ่ะป้ายใหญ่เนี่ยเลยอ่ะที่นี่มาลูกจ้ามาอารมณ์วันนั่งเส
ปาร์ตี้ไว้เล่าได้บ่เนาะท้ายနိုင်ငံมาเจ้าจะมากระซ้าอ่ะบ่เนาะจะจําผู้สูงเนี่ยมากระซ้าสุดแล้วกูนี่ทุบท่าเลยทุบท่าเลยพี่ท่านนี่แลท่าได้บ่เนาะเออเจ้าเราตรัวอารมณ์เปลี่ยวชินญาติกะกงญาติแล้วพี่รออะไรอยู่เห็นอะไรได้ดีใจมาเป้กูอสาดิสิบ่เออตรัวเนี่ยเปลี่ยวชินหมู่อารมณ์ทุบพอพี่อ่ะไอ้တော့ท้ายหนูนี่อารมณ์ตีกงจาพี่ท้ายหนูนี่จะโดนเมียดีออนไลน์มีเดียมาวีบันทุบพี่หมู่ขึ้นมาแล้วดิตะสายอ
တော့ရောက်နေစေပြီးတော့တိုက်ခန်းပိုင်ရှင်ကိုလည်းစစ်သေးတယ်စစ်သေးခံရတဲ့တိုက်ခန်းပိုင်ရှင်လည်းပေါ့နော
်မြန်မာနိုင်ငံမှာအာဏာသိမ်းဆုပ်ချုပ်ရေးကောင်စီကလူ900ကျော်ပစ်တက်ခဲ့တာတွေကြောင့်မဟာတကြံပွဲကိုစီကားစွာလှုပ်လှည့်ရှိတဲ့မြန်မာတွေဟာအပျော်အနေနဲ့တကြံပွဲမလုပ်ကြဘဲကန့်ကွက်မှုတွေနဲ့သာတကြံတပိတ်ဆင်နွှဲကြပါတယ်အလားတူမြန်မာ၃သန်းထက်မနည်းရှိနေတဲ့ထိုင်းရောက်မြန်မာတွေဟာလည်းပြော်ပွဲရှင်ပွဲတွေမလုပ်ကြသလိုထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါတတိယလှိုင်းကူးစက်မှုတွေဖြစ်နေတာမို့ကြကြံပွဲကိုမကျင်းပဖို့ပိတ်ပင်ထားတာပါထိုင်းရောက်မြန်မာအများစုကတော့ပျော်ရွှင်ပွဲကိုမလုပ်ကြဘူးလို့လည်းကိုရဲမင်းကပြောပြပါတယ
်လူတွေတိတ်ဆုံးပြီးတော့ဝမ်းနဲ့တူဆွေးနေတဲ့ချိန်မှာကျွန်တော်ပြည်တွင်းမှာလည်းကြကြံပွဲတွေမလုပ်ဘူးထိုင်းနိုင်ငံမှာလည်းမြန်မာလူတွေကတော်တော်များများပေါ့နော်ယာကိုင်တို့69ယာကိုင်တို့လောက်ကဘာမှပျော်ပွဲရှင်ပွဲတွေမလုပ်ကြပါဘူးပျော်ရွှင်တာတွေဟိုကခုန်တာတွေဘယ်သူမှမလုပ်ကြဘူးအားလုံးတိတ်ကျနာရှင်တော်လိုင်းကြီးအတွက်ဒီမေဦးတော်လိုင်းကြီးအတွက်ဘယ်လိုပါဝင်တိုက်ဖြတ်ရမလဲဘယ်လိုမျိုးတွေလုပ်ကြမလဲဆိုတာကိုစကြံတွင်းလုတ်ပိတ်ရမှာတော့အားလုံးစုပေါင်းပြီးတော့ วามันลงนี่จะเอาเนาะอุยานี่ดีเนาะ
လာတူမလေးရှားနိုင်ငံဘူကစ်မာတကျန်းမြို့မှာလဲတကျန်းကာလမှာမြန်မာနိုင်ငံသား20ကျော်တကျန်းပါတီပွဲလုပ်တဲ့အတွက်ကိုဗစ်ကာကွယ်ထိန်းချုပ်ရေးဥပဒေအရအမျိုးသမီးတဦးပါဝင်မြန်မာအလုပ်သမား21ယောက်ကိုအေပီလ19ရက်နေ့တနင်္လာနေ့ကဖမ်းဆီးခဲ့ပြီးတည်ဆဲဥပဒေတွေနဲ့အရေးယူသွားမယ်ဆိုပြီးမလေးရှားအာဏာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ရှင်
။ထိုင်းနဲ့မလေးရှားမှာမြန်မာ40ကျော်ဖမ်းဆီးအရေးယူခံရတဲ့အကြောင်းမယေးမှာပြောပြသွားတာပါ။အခုတော့လူလူနဲ့ကျန်းမာရေးကဏ္ဍအလှည့်ကျပါပြီ။ဒီတဲ့ဘက်မှာတော့မြန်မာနိုင်ငံမှာလတ်လောဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေရရကြောင်းမိသားစုဝင်သိရှိထားဖို့လိုအပ်တဲ့အရေးပေါ်ကျန်းမာရေးဆိုင်ရာအချက်အလက်တွေကို Democracy Clinic Facebook Page မှာရယူမျှဝေပေးလို့ရတဲ့အကြောင်းဒေါက်တာတန့်စော်ကတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခြေအနေအရအိမ်တိုင်းအိမ်တိုင်းဟာအခြေယူသနာပြည်သူတွေကိုတက်မြောက်သိရှိထားတဲ့နာပါကျေးဇူးနာပြည်သူမျိုးတွေကိုတည်ရှိတက်မြောက်ထားသူတွေကလည်းမိမိတို့နဲ့နှီးဆက်ရာပတ်ဝန်းကျင်ကသူတွေကိုပြန်ပြီးတော့မျှဝေတင် जा ပေးဖို့လိုတယ်လို့ Democracy Clinic မှအက်ဒမင်တူဦးဖြစ်သူအထွေထွေယောဂကုဆရာဝန်ဒေါက်တာမေကအခုလိုပြောပါရယ်
ဘေးနားမှာကုဘေးနားမှာပေါ့နော်အဲ့လိုတတ်ထားတဲ့သူရှိလို့ရှိရင်လည်းပြန်ပြီးတော့တင်ပေးပါတတ်ထားတဲ့သူတွေကလည်းပေါ့နော်ကုဘေးနားကမိသားစုတိုင်းဝန်တငယ်ချင်းတွေအကုန်လုံးကိုပြန်ပြီးတော့ပညာရေး sharing လုပ်ပေးခြင်း let's have each other ပေါ့နော်တယောက်နဲ့တယောက်ကူညီပေးပြီးတော့ဟုတ်ပြီပါလို့ပြောချင်ပါတယ်ရှင
်။ Democracy Clinic Facebook page မှာမျှဝေထားတဲ့အခြေသူနာပြည်သူနည်းတွေထဲမှာတရက်တန်ရာရတဲ့အခါပြုလုပ်ပေးရမယ့်အခြေသူနာပြည်သူမှုနည်းလမ်းတွေကိုလည်းဖော်ပြထားတာတွေ့ရပါတယ်။တရက်တန်ရာရရှိတဲ့အခါအခြေသူနာပြည်သူမှုပေးပြရတဲ့တပိုင်းနဲ့စေယုံစည်းကမ်းကိုချက်ချင်းပို့ဆောင်ပေးဖို့လိုအပ်တာပါ။ Dead Law ဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်စေယုံစည်းကမ်းကိုချက်ချင်းပို့ဆောင်ကူတာဖို့မလွယ်ကူတဲ့အခြေအနေတွေလည်းကြုံတွေ့ရလာနိုင်ပါတယ်။ခြေလက်တွေမှာတရက်တန်ရာရရှိတဲ့အခါစေယုံစည်းကမ်းကိုချက်ချင်းပို့ဆောင်ဖို့ခက်ခဲနေမယ်ဆိုရင်ဘလို့ရှေးဥတ္တနာပြုစုမှုတွေပြုလုပ်ထားတဲ့မှာလဲလို့မေးကြည့်တဲ့အခါဒေါက်တာမေကအခုလိုရှင်းပြပါဗျာ
။ဘယ်တွေးထွက်လွန်လာဘယ်ထိနိုင်မယ်ဆိုလို့ရှိရင်တော့တော်တော်လေးအဆင်ပြေပြီပေါ့နော်။ပထမအနေနဲ့ကတော့ပထမတွေးတန်ရာရတဲ့နေရာကိုအရင်ဆုံးပေါ့နော်။တွေးတိတ်အောင်လို့ပထမဆုံးအဝတ်တန်ပေါ့နော်ပို့တက်ထားအဝတ်တွေရှိပါတယ်ပေါ့နော်။အဲ့ဟာဒီကိုစောင့်ထားစီစဉ်တဲ့အရင်ဆုံးတော့အဲ့ဟာလေးကိုစောင့်ထားပြီးတော့ထင်ရရတဲ့နေရာထိုက်ရိုက်ထိအနည်းဆုံး15မိနစ်လောက်ပေါ့နော်တွေးထွက်တဲ့နေရာကိုထင်ရရတဲ့နေရာကိုတွေးတိတ်အောင်လို့15မိနစ်ခံပေါ့နော်အာပြင်းပြင်းလေးနဲ့ပေါ့နော်လက်ထောင်အာလေးနဲ့ထိပေါ့နော်ဒီလိုလုံးဝဖြည့်တဲ့အခါမှာလည်းလုံးဝပေါ့နော်လက်ထောင်အာကိုလုံးဝမလှုပ်ဖဲနဲ့ပေါ့နော်15မိနစ်အနည်းဆုံးပေါ့နော်15မိနစ်လောက်ဖြည့်ပြီးတော့15မိနစ်လောက်ဖြည့်တွေးတိတ်သွားအဲ့ခါကျရင်တွေးတိတ်သွားပြီဆိုလို့ရှိရင်တော့ပတ်တီကိုချက်ချက်လေးစီးပြီးတော့တွေးထင်လို့ရပြီပေါ့နော်အဲ့လိုမျိုးမဟုတ်ဖဲနဲ့ပတ်တီစီလို့မှတွေးတွေကစိတ်ပြီးတော့ထပ်ပြီးတော့ထွက်လာနိုင်မယ်ဆိုလို့ရှိရင်ပေါ့နော်ထရရရဲ့နေရာရဲ့အထက်ပေါ့နော်ဥပမာဟိုခြေစလုံးမှာထရရနေဆိုခြေစလုံးထရရရဲ့အပေါ်ဘက်ပေါ့ထရရရဲ့အပေါ်ဘက်နှက်လက်မှာပေါ့နော် use or do ဆိုရရှိရပေါ့နော်နှက်လက်မှာအထက်နေရာမှာပတ်တီစာဖြစ်ဖြစ်ပေါ့နော်တန်ရှင်းနဲ့အဝဲစာဖြစ်ဖြစ်အကျဉ်နှက်လက်မှာရှိတဲ့အဝဲကိုပေါ့အဝတ်ကိုတုံချောင်းလေးခံပြီးတော့စီးပြီးတော့ကြက်ထုပ်စီးလို့ရရပေါ့နော်အဲ့လိုကြက်ထုပ်စီးပြီးတော့သွေးမလျှောက်အောင်ကြက်ထုပ်စီးရမှာပေါ့နော်အဲ့လိုစီးတဲ့အခါမှာစီးတဲ့အခါမှာလည်းစစီးတဲ့အချိန်ကိုလူနာရဲ့ဟန်နာကူမှာပေါ့နော်ဟိုရေစုခံဆော့ပင်ပါမနက်မှာကနဲ့အချိန်ကိုမှတ်ထားတဲ့ပေါ့နော်မှတ်ပေးရမယ်ပေါ့နော်ဘယ်အချိန်မှာစစီးထားရဲပေါ့နော်အဲ့လိုစီးတဲ့အခါမှာလည်းအနည်းဆုံး2နာရီလုံးဝမကျော်စီရဘူးပေါ့နော်နနာရီကြော်လို့ရှိရင်မဖြစ်နိုင်လဲလာနိုင်လဲဆိုတော့ခြေတော့ကတွေးမလျှောက်တော့ပဲနဲ့ခြေတော့ပုတ်သွားတာဒီဖိုင်အဲ့လိုတော့ဖြစ်နိုင်ဖြစ်လာနိုင်တယ်ပေါ့နော်အဲ့အတွက်စီးတဲ့အချိန်နှစ်နာရီကြာသွားပြီဆိုလို့ရှိရင်တွေးရှောင်လို့နည်းနည်းလေးတော့အဲ့ပတ်တီကိုဖြည့်ပေးရမယ်ပေါ့နော်5မိနစ်လောက်ပေါ့5မိနစ်လောက်ပဲဖြည့်ဖြည့်ပေးရမယ်ဒါမှမဟုတ်နှစ်နာရီမပြည့်ဘူးနှစ်နာရီမပြည့်ခင်မှာပဲလူနာပေါ့နော်စီးထားတဲ့နေရာကနာလာတယ်ပြောလို့ရှိရင်ဒါမှမဟုတ်အဲ့စီးထားတဲ့နေရာရချောင်ပြီးတော့ဖောင်းလာမယ်ဆိုလို့ရှိရင်လည်းနှစ်နာရီမပြည့်ဘဲနဲ့လည်းစီးထားတဲ့နေရာနဲ့လေ5မိနစ်လောက်ထိချောင်လို့တော့ပြန်ပြီးတော့ဖြည့်ပေးတင်တယ်ပေါ့နော
် Democracy Clinic Facebook Page မှာထိကတန်ရရတဲ့အခါအရေးပေါ်ပြုစုကူတာပေးရမယ့်ရှေးဥက္ကနာပြုစုမှုနည်းလမ်းတွေအပြင်ဒီချိန်မှာမြန်မာနိုင်ငံမှာရှိတဲ့သူတွေအရေးပေါ်သိရှိဖို့လိုအပ်မဲ့ကျန်းမာရေးအခြေလက်တွေကိုလည်းမျှဝေပေးထားတာပါကျမ၏ဝန်ထမ်းတွေ CDN လုပ်တော့မယ်လို့ကြားသိရတဲ့အချိန်ကနေစပြီးလူနာတွေနဲ့ဆရာဝန်တွေနဲ့ကြားမှာအဆက်အသွယ်တစ်ခုအနေနဲ့ကူညီဆောင်ရွက်ပေးနိုင်မှုအတွက် Democracy Clinic Facebook Page ကိုဖန်တီးတိစောက်ပေးထားတာဖြစ်တယ်လို့ဒေါက်တာမေကရှင်းပြပါရယ် မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေရဲ့အကြောင်းမိသားစုတိုင်းသိရှိထားဖို့လိုအပ်တဲ့အရေးပေါ်ကျန်းမာရေးဆိုင်ရာအချက်အလက်တွေကို Democracy Clinic Facebook Page မှာရယူမျှဝေပေးလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒီလူနဲ့ကျန်းမာရေးစီစဉ်ပြီးတဲ့နောက်ခုဆက်ပြီးမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာတပ်မတော်ရဲ့ဂုဏ်ကတိညှိုးနှွမ်းသွားစေတဲ့လုပ်ရဖြစ်တဲ့အာဏာသိမ်းမှုကြောင့်ကြုံတွေ့နေရတဲ့စိတ်ပြက်ပွဲအခြေအနေကနေလောလောဆယ်ထပ်ပေါက်မမြင်ဘူးလို့ဂျော့ချ်တောင်းတက္ကသိုလ်ကမြန်မာအရေးတွန်းကျင်သူဂုံလူဆောင်ပေါမော့ခဒေးဗစ်စတိုင်ဘက်ကသုံးသပ်ပါတယ်။ပေါမော့ခစတိုင်ဘက်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
။ဆိုင်ခင်ဗျာအခုမြန်မာနိုင်ငံအခြေအနေကိုကြည့်ပြီးတော့တချို့ကမြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်လူဆဲဆဲအခြေအနေဖြစ်နေတယ်လို့ဆိုကြပါတယ်။ကျွန်တော်ထင်တာပြည်တွင်းစစ်ဟာမြန်မာနိုင်ငံမှာလွတ်လပ်ရပြီးကြတဲ့အခြေအနေဖြစ်နေတယ်လို့ထင်တာပဲခင်ဗျာ။တချို့ကလည်းပဲဒါ Fail State ကျရှုနိုင်ငံဖြစ်တော့မယ်လို့သုံးသပ်နေကြပါတယ်။ဆရာကြီးပဲလို့ခြုံငုံသုံးသပ်လို့ပါလေ။အခုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေ
Well, I think there are many civil wars suspended. You're quite right. A failed state, what does that really mean?
လူလည်ရရပြီးကလေးကပြည်တွင်းစစ်တွေအများကြီးရှိခဲ့တာပါ။ခင်ဗျားပြောတာမှန်ပါတယ်။ Failed state ကျဆုံးနိုင်ငံဆိုတာတကယ်ပါဘူးဆိုလိုတာလေ။ကြဆိုးနိုင်ငံဆိုတာအစိုးရတရက်မရက်တည်နိုင်တော့တာဘဟုမအာဏာမရှိတော့တာမြန်မာနိုင်ငံကဒီလိုမဟုတ်ပါဘူးစီးပွားရေးအရကြဆိုးနိုင်တယ်လူမှုရေးအရကြဆိုးနိုင်တယ်နိုင်ငံရေးအရလည်းကြဆိုးနိုင်တယ်ဒါပေမဲ့တပ်မတော်ကအင်အားကောင်းနေသေးပါဆိုတော့ fail state ကြဆိုးနိုင်ငံအတုံးနှုံးကမလွှမ်းခြုံမိဘူးဖြစ်နေပါတယ်အခုမြန်မာနိုင်ငံဟာလွန်စွာအခြေအနေဆိုးနေပါတယ်ဒီပြဿနာအတွက်အပြေလွယ်လွယ်ကူကူတွေ့မယ်လို့တော့ကျွန်တော်မထင်ပါဘူး
ဒါပေမဲ့အခုဆန္ဒပြသူတွေဆက်အနာသိမှုကိုဆန့်ကျင်တဲ့လူတွေဘက်ကကြည့်ရင်သူတို့ဟာမကြုံစဘူးစီးလုံးညွတ်နေကြတွေ့ရပါတယ်။ဘာသာပေါင်းစုံ၊တိုင်းသားလူမျိုးပေါင်းစုံ၊အလွှာပေါင်းစုံ၊တိုင်းသားရဲ့လက်နက်ကိုင်အဖွဲ့တွေကလည်းပဲတပေါင်းတစုရဲ့ဖြစ်နေကြတာတွေ့ရပါတယ်ဒီဟာရဲ့နောက်ကွယ်မှာ။ဆိုတော့ရှေ့ဆက်ပြီးတော့မလုပ်နိုင်မဲ့ထင်ပါလေဒီဆီယနာရှင်စနစ်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီလူလာတဲ့ပြည်သူတွေဘက်က
Well, I'm not sure they can do very much. There's not going to be any physical foreign intervention. I don't see anybody doing that.
သူတို့လုပ်နိုင်တာအများကြီးရှိလိမ့်မယ်လို့ကျွန်တော်အသေးချာမသိပါဘူး။ပြည်ပကကိုတိလက်ရဝင်ရောက်ဆွတ်ဖက်မှုမျိုးလဲတစုံတရာရှိလာမှာမဟုတ်ပါဘူး။အဲ့လိုလုပ်မဲ့နိုင်ငံလဲမတွေ့မိပါဘူး။ပြဿနာကစစ်တပ်ဟာလက်ရှိကာလမြန်မာလူအဖွဲ့အစည်းအပေါ်လုံးဝအုပ်တုံနားလည်မှုလွဲနေပါတယ်။ချင်းနေတွေက1988နဲ့လုံးဝကွဲလွဲသွားခဲ့ပါပြီ။အခုအခါလူတိုင်းဟာတယောက်နဲ့တယောက်အဆက်အသွယ်တွေရှိနေကြပါတယ်။1988တုန်းကမရှိခဲ့တဲ့ခေတ်သစ်နည်းပညာတွေကတဆင့်အဆက်အသွယ်ရနေကြတာပါ။ဒါကြောင့်ပြဿနာတရဖြစ်လာရင်ပြဿနာကပိုဆိုးဖို့ပဲရှိပါတယ်။ဒါကိုစစ်တပ်ကမကင်တွယ်နိုင်ပါဘူး။တစ်ဖက်မှာလည်းပြည်သူလူထုကစစ်တပ်ကိုအောင်မြင်နိုင်မှာမဟုတ်ပါဘူး။သိဝမ်းနည်းစရာကောင်းတဲ့အခြေအနေတွေပါ။
ဒီညမှာအာဏာသိမ်းတဲ့အကြောင်းကိုလည်းနည်းနည်းသုံးသပ်စီရင်ပါတယ်။တချို့ကတော့ဘုရုံမူကြီးမြောင်းလည်းဟာသူ့ကိုပြည်သူလူထုတော်တော်လေးထောက်ခံနေရပြီ။သူ့ဘက်ကထောက်ခံတဲ့လူအများစုရှိလိမ့်မယ်လို့ကျိုးတွက်ခံတူတယ်လို့သုံးသပ်ကြပါတယ်။ဆရာကြီးကဘယ်လိုမြင်ပါလဲ
။ From a military point of view, speaking as an institution, the coup was unnecessary. Even the NLD and its
စစ်တပ်ဆိုတဲ့အဆောက်အုံတစ်ခုလုံးအနေနဲ့ပြောရမယ်ဆိုရင်အာဏာသိမ်းတာဟာမလိုအပ်တဲ့ကိစ္စပါ NLD ကရွေးကောက်ပွဲမှာကြီးကြီးမားမားနိုင်သည့်တိုင်အောင်စစ်တပ်ရဲ့အနေအထားကိုမပြောင်းလဲနိုင်ပါဘူးစစ်တပ်ရဲ့ကြီးကြီးရည်တည်မှုဟာဖွဲ့စည်းပုံမှာပြဋ္ဌာန်းပြီးသားပါဆိုတော့အာဏာသိမ်းတာဟာစစ်တပ်အဆောက်အုံတစ်ခုလုံးဆိုင်ရာပြဿနာကြောင့်မဟုတ်ပါဘူးအာဏာသိမ်းမှုဖြစ်လာရတဲ့ပြဿနာနှစ်ရပ်ရှိပါတယ်တစ်ခုကဗေပေါင်းစုံခေါင်းဆောင်တွေရဲ့ arrogant မောက်မှန်မှုဖြစ်ပါတယ်ဘုံယုံမူကြီးမင်းအွန်လိုင်းနဲ့ဒေါက်တာဆန်းစုကြည်တို့ဟာတယောက်ကိုတယောက်မနှိမ့်ညွတ်ကြပါဘူးတယောက်နဲ့တယောက်လည်းစကားမပြောကြဘူးဘာကူမှအလျှော်တင်းလို့ညှိနှိုင်းတာမျိုးလည်းမရှိပါဘူးအဲ့ဒါကပြဿနာရဲ့တစ်စိတ်တစ်ပိုင်းပါဒုတိယပြဿနာကတော့စစ်တပ်ဟာဒီရွေးကောက်ပွဲမှာအကြီးအကျယ်အဆက်ရသွားခဲ့လို့ပ
ါဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကတော့အများကြီးလာနေပါတယ်အထူးသဖြင့်အနောက်နိုင်ငံတွေဆီကဖိအားတွေအများကြီးလာပါတယ်ဒါပေမဲ့လည်းတရုတ်တို့ရုရှားတို့ကတော့အဲ့ဒီမှာမပါဘူးခင်ဗျာ
It seems to me that China wants stability in the country for their own interests. And they're willing to take whatever government is stable
ကျွန်တော်မြင်ကတော့တရုတ်ဟာသူတို့ရဲ့ကျိုးစီးပွားအတွက်မြန်မာနိုင်ငံတွင်းမှာတည်ငြိမ်မှုရှိစေချင်ပါတယ်။ဘယ်အစိုးရတက်တက်တည်ငြိမ်မှုရှိနေရင်သူတို့လက်ခံမှာပါပဲ။အမေရိကန်ကတော့တန်ခတ်အေးအေးယူမှုတွေလုပ်ပါမယ်။ဆက်လက်လုပ်နေပါတယ်။ကွန်ဂရက်စ်လွှတ်တော်ကဆိုရင်အထူးစိတ်ပြတ်နေတာပါ။ဥရောပသမဂ္ဂကလည်းအလားတူပါပဲ။ဂျပန်တို့တရုတ်တို့အိန္ဒိယတို့ကတော့အခြေအနေဘလောက်ဆိုး
Well, I have heard ministers in the old government say to me, we don't care. You can put on sanctions.
Yes, we are let a guy when you haunt the Albura, Geno Jagge Bubare. Jodu, you must say Bau. Camaro sanction Lunavare, Joduma, San Luna Shibare. Camaro Mabale, Joduga, Sele Yeti Nambare, Lu Subare. Da, I don't know when you go and Geno, Piogirava. Tabme da, Manobau. Minuma San Shide Sura, Mamare. Tabme Dilone, Dija Yeti Ludo, Yarobau. Kawaiya, Pione Gavavi.
I was asked, what would I say to Minang Wang if I could meet him? What advice would I give? And I said, you are destroying the reputation of the Dhamma Dharma. I don't
want to talk about it.
Right. And they're very important because of two reasons. One, they've been exposed to a more open society.
Mamare, Truhate, Yijiware, Johnny, Miajiware, Namadika. ထရူဟာပုံမှုပွင့်လင်းတဲ့လူအဖွဲ့အစည်းနဲ့ထိတွေ့လာကြပါတယ်။လုံးဝအုတ်တုံပွင့်လင်းတာမဟုတ်ပေမဲ့အရင်နှစ်90ကတည်းကစရင်ပိုပြီးပွင့်လင်းတဲ့လူအဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်ဒါဟာအရေးကြီးပါတယ်။နံပါတ်1ကသူတို့ဟာတယောက်နဲ့တယောက်ဆက်သွယ်အချိန်ဆက်ရှိနေကြပါတယ်။နံပါတ်3ကတော့ကမ္ဘာနဲ့ဆက်သွယ်ထိတွေ့မှုရှိနေကြတာပါ။နံပါတ်4ကသူတို့မှာဆုံးရှုံးဆွံ့လွှတ်ရမယ
ဒီအားလုံးကိုကြည့်ရင်စစ်တပ်ဟာအခြေအနေတွေကိုတွက်ချက်မှုအလွန်အလွန်ကိုပဲလွဲမှားခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုမှားယွင်းတွက်ချက်ခဲ့လို့နင်နာရသူတွေကတော့မြန်မာပြည်သူတွေပဲဖြစ်ပါတယ်ကျွန်တော်လည်းအထူးစိတ်မကောင်းပါဘူးဒီဒီကြိမ်နိုင်ငံရေးလှမ်းကြီးရဲ့ထဲမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့ကြွကြော်တံလည်းပဲအတော်လေးကြဲကြဲလောင်လောင်ကြားလာရပါတယ်စီအာပိတ် kolon federal bidangzu fesiyu piola ya bare. Yusu asun temero begara ma federal bidangzu fesiyu sura jang bia diya tuya bare. Sura federal bidangzu diya papau la me ime ha kaunthe po la tan vilo yusalo yam lakmea.
Certainly some sort of federal system has been desired and should have been in place, you know, dozens of years ago. That's the only equitable way that the people in the
federal bonan de myo myo lo an ni bi jin tong ge tin da ha ni paung da zin ne chi ga de ga ba da di da lin lu a pwet si de ga lu dai yin ji mu a lo ma tu kwe pya di a lo ye tabo ra san da go ku za pyu nai de taya hna ta do sin ne phit ba de so ro federal snick so ra ตัวเดียร์ก็มันเนี่ยสเนบ้าแต่ไม่ดีด้วยยินงอ่ะอาทูมุติชูสิเก็บบุบไปไหมมาอ้อมยิงเก็บเอาอากูอ้อมยิ่งมาล่าสุดอ่ะจะนอนมาเปลี่ยนนั่งดีเปล่าอุตส่าห์สุยาเล็ตเหวี่ยงอ้อมยิงอะไรตัวหาเฟรนด์สเนกูใจเดือดลุจนอบเปลี่ยวบ้าเลยแค่ด่ากันแต่ยังนั่งรีบกันเลยเดี๋ยวเฟรนด์มีเลสุดอ่ะตุนีเดียตัวบ่ได้ไม่สิเก็บเอาอากูรอยาสิกองยาสิลานัยบ้าเลยเช่นนี้ก็ยินเนี่ยมาดูรอบเอา
แล้วสมมติในมีรองอาร์ว่ามันจะมีการละดึงมาพิจารณาเนี่ยเช่นนี้พิบาร์เลยดูหาตัวเลขในงานมันจะมีเงินมีเมียพิจารณาเช่นนี้เช่นนี้ลบจอยมันไม่พบกันดีดูเช่นนี้อันนี้เราปุ่มมันยังพิจารณาไม่ละลาว่าเปลือมีมาเล็กน้อยคุยเรื่องนั้นมาแล้วนะในยี่ปุ่มนั้นมันจะมีการพิจารณาบ้างนะ
I don't see it going back to when it was before the coup, and I don't see a solution. I don't see anybody willing to compromise. Compromise lobo sana msija bau. Tajau mchagin kaladu dwe ma. Atu se nye ziyari pshila ba me. Chini diga loa aya ziya msi bau bia.
Ucho zanda ye nima yitunga chaku nasa ngeya bide nao kusa bi. Kuya na ye tepa dwe agaza dren wago nasa makmea.
ဒီတော့မှာအားသာလောကကိုလောက်ခတ်သွားစေခဲ့တာကတော့ဥရောပစူပါလိဂ်ဂိမ်းပွဲပဲဖြစ်ပါတယ်။ဥရောပကအသင်းကြီးစနစ်တင်းကဥရောပစူပါလိဂ်ဂိမ်းပွဲကိုလှုပ်သွားမယ်ဆိုပြီးတော့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာကြေညာပါတယ်။ဒီဂိမ်းပွဲမှာဥရောပအသင်းကြီးဆန်ငါးတင်းကပုံနေပါဝင်ပြီးတော့နောက်ထပ်ငါးတင်းနဲ့ပေါင်းပြီးစုစုပေါင်းအသင်းနဲ့ဆယ်နဲ့စတင်မှုစီစဉ်ခဲ့တာပါ။စစချင်းမှ Super League ni pada bintang abis ini macam yang mahu bolong loga tu kulong ni, oh tahun ni ni kanggo dari cecah lama untuk bola kebiro. Atau memang kalau di tenggiri halaba cilo ni sobiro, wibang kita barai. UEFA UEFA bolong pada oktah Alexander Seferinaro, UEFA Super League bolong pemain mahu UEFA bolong loga ni, UEFA pemain mahu itu melimpah loga pada sobiro, wibang lagi barai.
I cannot stress more strongly at this moment UEFA and the footballing world stand united against the disgraceful self-serving proposal we have seen.
Uroba Adelichewa Gojosi Ward Lobozota Bisobutare Chesia Subujadigu Uroba Bolon Pajonine Kaba Bolon Logat Kulone Dujadi Sanjin Domava Bolon Logat Kulone Mobile Lumu Diamond Kulongale Tazuzide Sanjin Nivare Asuyari Alone Laduva. ဘောလုံးကကျွန်တော်တို့ရင်ကျင်းမှုစိတ်ပိုင်းဖြစ်ပြီးဒီလိုအဓိပ္ပာယ်မရှိတဲ့စီမံကိန်းကိုကျွန်တော်တို့အားလုံးစမ်းကြင်ကန့်ကွက်ပါတယ်ကျွန်တော်တို့နဲ့အတူအင်္ဂလိပ်ဘောလုံးဖွဲ့ချုပ်စပိန်နဲ့အီတလီဘောလုံးဖွဲ့ချုပ်နောက်ပရီးမီးယားလိဂ်လာလီဂါစီးရီးအ်နဲ့ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်တို့ပါဝင်တယ်လို့ဥရောပဘောလုံးဖွဲ့ချုပ်50ခန်းနိုင်ငံစလုံးကလည်းဒီစီစဉ်ကို dini along with Janoria, Jamway Alongani, and Yan Zumpe Dama Chidlu, Kazamari Gule Tope Dama Chibari.
The case on a Bada Bido Alza, Loka, Tari de Mahobe, Tamarari, Wunjito Diva, Pala Bido, Pindamar, Emmanuel Macronga, Diboma, Pimentana, we banged the low. But then when you Boris Johnson are Yoba Super League car, praise the day to your Bolo Loka to Bamagamu Sobido, Jolai Bari.
We're going to look at everything that we can do with the football authorities to make sure that
this doesn't go ahead in the way that it's
Super League Ogata Chine, but a mazon down when you vote low tare, Real Madrid, then Ogata, Florentino Perez Caro, Bolon wearing a Bolon Locago, getting vote, Hulu, Yoba Super League, low tap, Chitesovido, Sovare, Emma Diboma, Amyazuga, Lamacanjave, Bolon Mari Rega Soye, Gary Neville, Rio Ferdinand, David Beckham, Gary Lineker, Alan Shearer, Jamie Carragher, and the Herrera Power, and Leshi Gazada Mari, or Gazama Houndi Gaba. Uyapa Super League Piamwe Ha Praisa de Go Machibe, Wiji Emerson, Yashibo, Trakobe, Dika Uti Nire, so we got Bimian Tanango, we van get about it. Mayuna Pinta Muha, Eric Cantona Garo, Poloma, Praisa Dika Chare, so we got Piolai Bare.
I would like to say something about the European Super League. Since 1 year, we have seen games.
Uyapa Super League Nepata Vichinotoku, Yojimare, Longer Tanikrega, Tanaruha. Kaba Akonzon attendee, Akonzon Kazada Mariko, Chigabare, Tame Prita di Mishido, Puerica, Piemu, Kamare, Prita di Abidani, Tachin Sudani, Kumpauni Dadi, Ama Mishigabau, Ayo, Boloma, Prita Ga, Yejizum Mabe, Prita Go Lizabu Lubare, Ari Atenji de Nene, Dikisana Patabi, Truye Prita di Go, Meji Kayela, Mamigabau, Taga Tishabu, Kamare.
Dabian Nibia Rega Suinle, Lester Nibia Hong Rainier Riga, we might like the low. Man City Nibia Gorio Lagale, Super League Ha, Agda Loka, Chigan Muri, Chigan the Bodiari, Sanjini, so we do Jolai Bare. Sene Mawe, Jamiba Masuinle, Dortmund, Bayern Munich, Tenji Riga, Super League Mama Babu, Sonja Kevare, Bayern Nibia Hansi Flickaro.
Auch dazu kann ich nur sagen, dass ich auch nicht alle. Details weiß.
Genau, John in der Gar, genau mal, erzähl dir, diese Idee, komm, noch mal schieber auf. Dann wird genau nicht mehr. Dort mein ihr, ja, die Jagu, die war, taugt am Mare. Da gar Europa, Bolon, Loga, der Gaun, der Lu, mit dem Mau.
Da bin ich FIFA gewahr, Bolon, Pajo, Ogata, Gianni, Infantino, Garo, FIFA, Nine, Super Lico. Lang war der Bomber, du, so wie der Pioware.
So, let me be extremely clear.
From the very beginning. Lessi Shini de Snidwigani, Dita Kotwani Bari, FIFA Nine Dabu, the Bom Duwabu.
Saint Emma, England Premier League Paga, Bolon Praisa de Italy, Serie A Praisa de Pawan, Badwanga Praisa de Gale, Super Lico, Pientan, Kanga Keda Vido, Huna Somaro, England Aden Tauzen Lunga, Super League Diabogani, Trapu, Sonja Lai Babi, Messi Zenga Savio, Tolida, Chibio, Janet, Aden Logale, Maparo, Uso Vido, Chinya Lai Bari. Britain, when you do Boris Johnson, Ale, Yoba Super League, Jamago, Darcy Boat, Ubre de Jatans of Marchides, will be the change of light, so that Jinja in a way, Tidabaya Alza Gana go, Dima, Songs of Light.
Kuyanaye Alza Rinwago Nasinga, Bidden now, Kusabi, the Tinjoku, Jabawa McNair. မြန်မာပြည်တော်လုံးမင်းနဲ့မြန်မာပြည်လုံငန်းတို့ကိုတန်ခတ်ရေးယူလိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဌာနကဒီကနေ့ကြေညာပါတယ်ဒီမတိုင်ခင်ကလည်းစစ်တပ်ပိုင်ဥပိုင်နဲ့ MEC တို့အပြင်မြန်မာကျောင်းမြေရနာလုံငန်းကိုပါရေးယူထားပါတယ်အင်ဒိုနီးရှားနိုင်ငံဂျကာရာမြို့တော်မှာလာမယ့်စနေနေ့ကျရင်ကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင ဒီကနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်။ဂျာမန်နိုင်ငံရဲ့ဝန်ကြီးဟိုက်ကိုမတ်စ်ကသူတို့အနေနဲ့လက်ရှိမှာအထူးစိုးရိမ်ရတဲ့ပြည်ပခါဟာမြန်မာနိုင်ငံမှာဖြစ်ပါတယ်လို့ဒီကနေ့ပြောပါတယ်။ မနက်ခင်းဟာတကယ်ဘေးဒုက္ခကြီးကြောင့်နေပြီးတော့မဟုတ်သေးဘူးဆိုရင်တော့နီးနေပြီလို့လဲဝန်ကြီးမတ်စ်ကဆိုပါတယ်။ရိုးရင်းပြည့်စည်တဲ့အခြေအနေတွေကိုထိုးစစ်နေတဲ့အတိုင်းပြည်ဟာဘယ်သူအတွက်မှအကျိုးမရှိခဲ့ကြောင်းမြန်မာစစ်အစိုးရအနေနဲ့ဒီဂရုပခအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရှာဖို့နောက်ဆုံးမှဆွေးနွေးညှိနှိုင်းရေးလမ်းပွင့်လာအောင်မိမိတို့အနေနဲ့နီးလန်းရှာရပါမယ်လို့ ဒီကနေ့ကတော့ဆရာကြီးအကျဉ်းထောင်ကလွတ်တဲ့အချိန်ကနေကွယ်လွန်ခြင်းထိဝစဉ်သွားတဲ့အင်းကြီးအကြောင်းကိုဝစဉ်ပြီးတော့ဆန္ဒပြကြပါရစေ။ဘုံရုပ်ဘုမှာဆရာနာဒိမှုစတင်ကောက်ွက်နေသူတွေနဲ့ဆက်တဲ့အကြောင်းအပြန်အလှန်တိကျတာတွေရှိခဲ့ပြီးတပတ်စလုံးမှာတည်ဆုံးတဲ့ရသူတွေရှိခဲ့လို့ဒေတာခံတွေကပြောပါရစေ။မြင်းချံပတ်မှာတော့ဆန္ဒပြသူတွေစီရီယံလှူရှားမှုမှာပါဝင်သူတွေကိုစစ်တ Dinya season dwe tolu yimuga masumuma, adam hai engineer Robert Lewis Chibare, Vivi Mabaye Tadabrini Mendefe season go Menechanaiga Nikonaya T, Linovida Dosen Kiloasko Don Shidonya, Linovida Lise, Kiloas Kolish Donya, Linovida Lise Shik, Kiloas Choutinga Donyane, Lanamida Diaguze, Kiloas Stinga Kongarugani, Panju Nasen Himare, Vivi Nasen Edwe, two way Jesu de Mare.
This program has come to you.